Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ2025ခုနှစ်ဇန်နဝါရီလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်တွေကိုတော့ Line to Meter 192530တို့အပြင်စနေတနင်္ဂနွေမှာ Line Let Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာနာတို့ကနေလည်းထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်တော်စံကြောဆောင်ရွက်ပေးသွားပါမယ
်။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်စစ်ကြားအပြစ်ရရေးသဘောတူညီချက်ရကနေပြီလို့အစည်းအဝေးနဲ့နှိစက်သူတွေကပြောပါတယ်တရုတ်ကမြေရှားတပ်တူတင်ပို့မှုမိနစ်က600ခန့်လုံးတိုးလာခဲ့ပါတယ်မြန်မာနိုင်ငံအတွင်းကအွန်လိုင်းဝင်လေဂိုင်းတွေကလူပေါင်းနိုင်ငံပေါင်း21နိုင်ငံကလူပေါင်း6000လောက်ကိုထိန်းသိမ်းထားတယ်လို့ဆိုပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုကိုစံကျော်နဲ့အတူတင်ပြကြမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေအပြီးနားဆင်ကြရမယ်အထဲမှာဆိုရင်တော့2025ခုနှစ်ထဲမှာပထမဆုံးနိုင်ငံရေးအကျဉ်းသားတူတည်ဆုံတဲ့သတင်းအကြောင်းအရာကိုနားဆင်ကြရမှာပ
ါတကယ်ပြည်ပြည်ဝဝကျမရေးဆောင်ရှောက်ခွင့်နေမရခဲ့ဘူးအဲတကယ်ပြည်ပြည်ဝဝဒီကျမရေးဆိုးဝါးတဲ့အချိန်မှာအချိန်ရတပြင်းကြီးပြင်မစေုံတွေကိုမထုတ်ပေးခဲ့ဘူးပေါ့နော်
ဒီသတင်းအပါအဝင်ကချင်ပြည်နယ်ဖားကန့်မြို့နယ်ကကြေးရွာအုပ်စုတွေကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သားတွေသေဆုံးနေတဲ့သတင်းအပါအဝင်အခြားသောသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အဲ့ဒါတွေမတင်ဆက်ခင်အခုနောက်တနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူကျွန်တော်စံကျော်တို့ကတင်ပြပေးပါမယ
်အစ္စရေးနဲ့ဟာမတ်စ်အကြားအပြစ်ခတ်ရစေးသဘောတူညီချက်ရနိုင်ဖို့ကြိုးပမ်းနေကြတဲ့စစ်သားညီနိုင်ရေးမှုတွေမင်းညာကအပြစ်ခတ်ရစေးကိုဥတီတဲ့သဘောတူညီချက်ရခဲ့တယ်လို့ဒီဆွေးနွေးမှုနဲ့နှိစက်သူတွေကဒီကနေ့ဇန်နဝါရီလ23ရက်နေ့မှာပြောပါတယ်။အမေရိကန်၊အီဂျစ်နဲ့ကာတာနိုင်ငံတို့ကကြားဝင်ဆောင်ရွက်ပေးနေတဲ့ဒီစစ်သားညီနိုင်ရေးမှုတွေဟာလာပေါင်းများစွာကြာလာတဲ့အထိတိုးတက်မှုတစုံတရာမရရှိဘဲဖြစ်နေခဲ့ရာကမကြာခင်အမေရိကန်မှာအစိုးရအသည့်အပြောင်းအလဲဖြစ်လာကနေမှသဘောတူညီမှုရနိုင်ဖို့အရှိန်မြင့်ဆောင်ရွက်လာကြတဲ့အတွက်အခုလိုတိုးတက်မှုတွေရရှိလာတာဖြစ်ပါတယ်ဒီသဘောတူညီချက်အခြေခံမူကြမ်းထဲမှာတော့အပြစ်ခတ်ရစဲရေးဟာမတ်စ်အဖွဲ့ကဖန်ထားတဲ့ဒဇာကနေပြန်လွတ်ပေးရေးအစ္စရေးကထိန်းသိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လွတ်ပေးရေးနဲ့ဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းတွေအတွက်စာနာမှုအကူအညီတွေတိုးမြင့်ပို့ပေးရေးတို့ပါဝင်တယ်လို့ဆိုပါတယ်အစ္စရေးဟာမတ်စ်ပွဲဆုံးတဲ့ရေးအတွက်သဘောတူညီချက်ရနိုင်ဖို့အတော်လေးနှိစက်နေပြီလို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေး Jake Sullivan က CNN ရုပ်သံသတင်းဌာနနဲ့မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်ဒီစစ်ပွဲဟာ15လကျော်ကြာလာပြီးဖြစ်ပြီးအခုချိန်ထိဖန်ခံထားရဆဲဖြစ်တဲ့ဒဇာကန်68ယောက်ပြန်လွတ်မြောက်ရေးအတွက်ကြိုးပမ်းနေကြတာပါအဲ့ဒီ68ယောက်ထက်ကအများစုဖြစ်တဲ့သုံးပုံနှပုံဟာအသက်ရှင်လျက်ရှိနေသေးတယ်လို့ယုံကြည်ထားကြပါတယ်ခင်ဗျာ
ဟုတ်ကဲ့ယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားစစ်သား300လောက်ကြာဆုံးပြီး2800လောက်ဒဏ်ရာရခဲ့တဲ့အကြောင်းတောင်ကိုရီးယားထောက်လှမ်းအေဂျင်စီကဒီကနေ့လွှတ်တော်မှာတကပိတ်အစီရင်ခံတင်ပြရမှာပြောလိုက်ပါတယ်ယူကရိန်းတပ်ဖွဲ့တွေဖမ်းဆီးမိတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေကိုစစ်ဆေးမေးမြန်းမှုတွေအပါအဝင်ထောက်လှမ်းရေးသတင်းတွေအရသိရှိခဲ့ရကြောင်းတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနကပြောခဲ့တာပါရုရှားနိုင်ငံကတ်စ်ဒေတာတိုက်ပွဲအတွင်းမြောက်ကိုရီးယားစစ်သား2ယောက်ဖမ်းဆီးမိကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီအတည်ပြုပြောဆိုလိုက်ပြီးရက်ပိုင်းအကြာမှာပဲတောင်ကိုရီးယားထောက်လှမ်းရေးဌာနကပြောလိုက်တာဖြစ်ပါတယ်ရုရှားကဖမ်းထားတဲ့ယူကရိန်းစစ်သားတွေနဲ့အပြန်အလှန်လဲလှယ်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကစီစဉ်နိုင်မယ်ဆိုရင်ဖမ်းမိတဲ့မြောက်ကိုရီးယားစစ်သား2ယောက်ကိုနေရက်ပြန်ပို့မယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်နောက်ထပ်လည်းမြောက်ကိုရီးယားစစ်သားတွေကိုယူကရိန်းကဖမ်းဆီးနိုင်မှာဖြစ်ပြီးရုရှားစစ်တပ်ဟာမြောက်ကိုရီးယားကစစ်ရေးအကူအညီယူနေရတယ်လို့လည်းယူကရိန်းသမ္မတကပြောခဲ့ပါတယ်ခင်ဗျာ
လေတိုင်နှုံမြင့်လာနိုင်ခြင်းရှိတယ်လို့မိုးသလပညာရှင်တွေကခန့်မှန်းထားတဲ့အတွက်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလိစ်မြို့အနီးဝန်းကျင်မှာလောင်ကျွမ်းနေတဲ့တော်မီတွေကိုထိန်းချုပ်နိုင်ဖို့မိသားသမားတွေကဒီကနေ့ဇန်နဝါရီလ23ရက်နေ့မှာကြိုးပမ်းနေကြပါတယ်။မနေ့ပြန်အင်္ဂါနေ့မှာလေတိုင်နှုံအမြင့်ဆုံးအခြေအနေကိုရောက်လာနိုင်ပြီးတနအီကိုကီလိုမီတာ80ကနေ130အထိတိုက်နိုင်တယ်လို့မိုးသလအမျိုးသားမိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်လွန်ခဲ့တဲ့၈လလောက်အတွင်းမိုးလုံးဝမရွာခဲ့တာနဲ့အခုလိုလေတိုင်နှုံမြင့်နေတဲ့အခြေအနေတွေကြောင့် မီးလောင်တဲ့အချိန်ပိုမြင့်တက်လာတာဖြစ်ပါတယ်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကစတင်ခဲ့တဲ့ဒီလော့စ်အန်ဂျလိစ်စတော်မီကြောင့်အနည်းဆုံးလူ24ဦးသေဆုံးပြီးငွေကြေးတန်ဖိုးအားဖြင့်ဒေါ်လာဘီလီယံနဲ့ချီပျက်စီးဆုံးရှုံးခဲ့ပြီးဖြစ်ပါတယ်လေတိုက်နှုန်းရော့ကျခဲ့တာအပြင်လေယာဉ်နဲ့ရေလောင်းချပေးနိုင်ခဲ့တာမီးကူးဆက်မှုအရှိန်လျှော့ကျအောင်လုပ်ဆောင်နိုင်ခဲ့တာတွေကြောင့်မိသားသမားတွေအနေနဲ့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းမီးအရှိန်လျှော့ကျအောင်ကြိုးပမ်းနိုင်ခဲ့ကြပါတယ်လက်ရှိလော့စ်အန်ဂျလိစ်မျိုးအနည်းဝန်းကျင်မှာလောင်နေဆဲဖြစ်တဲ့တော်မီ၃ခုတည်းကတနင်္ဂနွေနေ့မှာတော့66စတူရန်ကီလိုမီတာလောင်ကျွမ်းပြီးဖြစ်တဲ့ Palisades မှာလောင်နေတဲ့မီးကို73ရာခိုင်နှုန်းထိန်းချုပ်နိုင်ပြီလို့ California ပြည်နယ်မီးသားတပ်ဖွဲ့ကပြောပါတယ်။ဒီ Palisades ဒေသမှာတင်သေဆုံးသူ10ဦးရှိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။တရုတ်နိုင်ငံကမြေရှားတပ်တုပြပတင်ပုံမှုဟာပြီးခဲ့တဲ့2024ခုနှစ်အတွင်း6ရာခိုင်နှုန်းတိုးလာကြောင်းအကောက်ခွန်ဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့အချက်အလက်တွေမှာတွေ့ရပါတယ်။ပြည်တွင်းစီးပွားရေးလုပ်ငန်းတွေကဝယ်လိုအားကျဆင်းလာနေချိန်မှာပဲကဘာမှာမြေရှားတပ်တုအများဆုံးထုတ်လုပ်တဲ့တရုတ်နိုင်ငံကပြီးခဲ့တဲ့နှစ်မှာ 95,431 မက်ထရစ်တန်ချိန်တင်ပို့ခဲ့ကြောင်းအကောက်ခွန်ဌာနရဲ့အချက်အလက်တွေမှာဖော်ပြခဲ့တာပါလျှက်စစ်ကားကနေအီလက်ထရောနစ်လူသုံးကုန်ပစ္စည်းအစုံကုန်ပစ္စည်းထုတ်လုပ်မှုတွေမှာလိုအပ်တဲ့မြေရှားတပ်တုပြပတင်ပို့မှုဟာ2014ခုနှစ်ကအစအမြင့်ဆုံးဖြစ်ခဲ့တယ်လို့လည်းရိုက်တာသတင်းဌာနကပြောပါတယ်ပြပတင်ပို့မှုတွေတိုးလာပေမဲ့ဈေးနှုန်းကျဆင်းမှုကြောင့်ပို့ကုန်တန်ဖိုးအားဖြင့်36ရာခိုင်နှုန်းဒေါ်လာအားဖြင့်တော့488.8 တန်းကျဆင်းခဲ့တာပါပြီးခဲ့တဲ့ဒီဇင်ဘာလမှာတရုတ်နိုင်ငံကမြေရှားတပ်တုတင်သွင်းမှုကတော့အရင်တစ်နှစ်ကထက်41.1ရာခိုင်နှုန်းကျဆင်းပြီးတော့9645တန်သာရှိခဲ့တယ်လို့တစ်နှစ်လုံးအတွက်ဆိုရင်တော့24.4ရာခိုင်နှုန်းကျဆင်းပြီး13,932တန်သာရှိခဲ့ပါတယ်တရုတ်နိုင်ငံရဲ့မြေရှားတပ်တုတင်သွင်းမှုတွေကျဆင်းရတဲ့အဓိကအကြောင်းရင်းဟာအမေရိကန်နဲ့မြန်မာနိုင်ငံကတင်ပို့မှုတွေကျဆင်းရတာကြောင့်လို့လဲအကဲခတ်တွေကခံမှန်းနေကြတာပါအမေရိကန်ကတရုတ်နိုင်ငံကိုတင်ပို့မှုဟာတစ်နှစ်အတွင်း 14.6 ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့မြန်မာနိုင်ငံကတင်ပို့မှုကတော့ 31.6 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့လဲတရုတ်အကောက်ခွန်ဌာနကအချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00အထိ light meter 19 kHz 15953ည light meter 25 kHz 11803ည light meter 30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာ light meter 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒီနေ့လနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းကအွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းတွေမှာနိုင်ငံပေါင်း22နိုင်ငံကလူပေါင်း6000ကျော်လောက်ထိန်းသိမ်းခံရပြီးအထမခိုင်းစေခံရတဲ့အကြောင်းလူကွန်ကူးမှုတပ်ဖြတ်ရေးအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကထိုင်းလူ့အခွင့်အရေးကော်မရှင်ကိုတင်ပြထားပါတယ်လူကွန်ကူးခံရသူများကူညီကာကွယ်ရေးအရက်ဖက်အဖွဲ့အစည်းကွန်ရက်နဲ့နိုင်ငံ၉နိုင်ငံကကိုယ်စားလှယ်တွေပြီးခဲ့တဲ့တောက်ကြနေ့ကထိုင်းအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းကြားဖြန့် online လိမ်လည်တဲ့လုပ်ငန်းတွေမှာမတရားအလုပ်ခိုင်းစေခံရသူတွေကိုကယ်တင်ဖို့တင်ပြခဲ့တာကိုထိုင်းနိုင်ငံထုတ် The Nation သတင်းစာမှာဖော်ပြပါတယ်ဖမ်းဆီးခံထားရသူတွေထဲမှာတရုတ်နိုင်ငံသား3900ပါဝင်ပြီးစိတ်ပိုင်းရုပ်ပိုင်းနှိပ်စက်ညှဉ်းပန်းမှုဒဏ်တွေကိုအပြင်းထန်ခံရတယ်လို့သူတို့မိသားစုတွေစီကငွေညစ်တောင်းခံတာမျိုးတွေလည်းမကြာခဏကြုံရတဲ့အကြောင်းအရက်ဖက်အဖွဲ့အစည်းတွေကပြီးခဲ့တဲ့သတင်းပတ်ကပဲအစီအကစားထုတ်ပြန်ထားပါတယ်တရုတ်လူကုန်ကူးဂိုင်းတွေဟာအခုနေကြာဆောင်တက် BGA ဖြစ်သွားတဲ့အရင် DKBA ကရင်လက်နက်ကိုင်အဖွဲ့ရဲ့အခုအညီနဲ့မြဝတီနယ်ကိုလူကုန်ကူးတဲ့တဆင့်ကန်အဓိကစခန်းအဖြစ်အသုံးချနေတာကိုလည်းလူကုန်ကူးမှုတပ်ဖြတ်ရေးအဖွဲ့ရဲ့အစီအကမှာရေးသားထားပါတယ်အမေရိကန်ပြည်ထောင်စုညဉ့်ညားရေး Institute ရဲ့2024ခုနှစ်အစီအကစာအရမြန်မာကမ္ဘောဒီးယားလာအိုနိုင်ငံတွေကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေရဲ့တရားမဝင်လုပ်ငန်းတွေကတဆင့်နှစ်စဉ်ဒေါ်လာဘီလီယံ53ဘီလီယံ7000လောက်ဝင်ငွေရရှိတဲ့အကြောင်းဖော်ပြထားပါတယ်မကြသေးခင်ကတရုတ်ရုပ်ရှင်တရုတ်ဆောင်ရှင်းရှင်းကိုလူကုန်ကူးဂိုင်းတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးထိုင်းရတဖွဲ့ကကယ်တင်ခဲ့တဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာမြန်မာနိုင်ငံအတွင်းကအွန်လိုင်းငွေလိမ်ဂိုင်းတွေနဲ့ဖျားယောင်ပြီးအထမခိုင်းစေခံရသူတွေအရေးဒေတာတွင်အဖွဲ့အစည်းတွေပို့ပြီးအလေးထားလာကြတာပါခင်ဗျာ
မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာတရားမဝင်လုပ်ငန်းတွေလုပ်ကိုင်ရင်နေရက်ပြန်မြောက်တဲ့ဟောင်ကောင်ဒေသခံတွေကိုရှာဖွေဖို့ဟောင်ကောင်လုံခြုံရေးဘူရိုကထိုင်းနိုင်ငံကိုအထူးအဖွဲ့တစ်ဖွဲ့ဆီလွှတ်ထားတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးပါတယ် မကြာသေးခင်ကတရုတ်တရုတ်ဆောင်ရုပ်ရှင်မင်းသားဝန်ရှင်မြန်မာနိုင်ငံဘက်ကအွန်လိုင်းငွေကြေးလိမ်ညာသူတွေအားမခေါ်ဆောင်သွားတာကြောင့်ကယ်ဆယ်ခဲ့ရတဲ့ဖြစ်ရပ်ပေါ်ပေါက်ခဲ့ပြီးနောက်မှာဟောင်ကောင်ဒေသခံတွေကိုရှာဖွေကယ်တင်ဖို့အထူးအဖွဲ့တစ်ဖွဲ့ထိုင်းနိုင်ငံကိုတနင်္ဂနွေနေ့ကရောက်လာတာပါဟောင်ကောင်ဒေသခံတွေအရှိတောင်အာရှနိုင်ငံတွေကတရားမဝင်လုပ်ငန်းတွေမှာအလုပ်လုပ်နေရပြီး2024ခုနှစ်ဒုတိယသုံးလပတ်ကတည်းကခရီးသွားခွင့်မရတော့တဲ့အကြောင်းအကူအညီတောင်းခံသူ28ဦးရှိခဲ့ပြီး16ယောက်ပဲပြောင်းလာတဲ့အကြောင်းဟောင်ကောင်လုံခြုံရေးဘူရိုကပြောပါတယ်ဒီတော်အတွင်းဟောင်ကောင်နာမည်ကြီးကန်တိုပော့အဆိုတော်အီစင်ချန်ရက်ရှွန်ဖေဖော်ဝါရီလအတွင်းထိုင်းနိုင်ငံမှာလာရောက်ဖျော်ဖြေဖို့စီစဉ်ထားတဲ့ဖျော်ဖြေပွဲကိုလုံခြုံရေးအကြောင်းပြချက်နဲ့ဖြတ်သိမ်းလိုက်ပါတယ်တရုတ်နိုင်ငံသားတွေနေဆက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့ကြားဖြန့်လုပ်ငန်းတွေမှာလှည့်ပြအုံချခံနေရတဲ့အကြောင်းသတင်းတွေထွက်နေတဲ့အတွက်လုံခြုံရေးအရာစိုးရင်ပြီးဖျော်ဖြေပွဲကိုဖျက်လိုက်တာလို့ Bangkok Post သတင်းစာမှာရေးပါတယ်ခင်ဗျာ
ထိုင်းဆိုရဝန်ကြီးအဖွဲ့ကထိုင်းနိုင်ငံခေးသွာလာရေးကန္တာအတွက်ဆွဲဆောင်တဲ့အနေနဲ့ရောအလုတ်ကင်ခွင်လမ်းပို့တိုးလာစေဖို့ပါရည်ရွယ်ပြီးတတ်မှတ်ထားတဲ့နေရာတချို့မှာတရားဝင်လောင်းကစားလုပ်ငန်းလှုပ်ပိုင်ခွင့်ပေးမဲ့ဥပဒေကြောင်းကိုဇန်နဝါရီလ23ရက်နေ့မှာအဆိုပြုလိုက်ပါတယ်အငင်းပွားစရာဒီဥပဒေကြောင်းနဲ့မှာခီးသွားတွေအလာများတဲ့ဟိုတယ်တွေဈေးဝယ်စင်တာတွေရေကစားဥယျာဉ်တွေလိုနေရာတွေမှာကာစီနိုဖွင့်ခွင့်ပေးလိုက်တာဖြစ်ပါတယ်ဒီအစီအစဉ်အကောင့်ထဲပေါ်လာမယ်ဆိုရင်ခီးသွားအရေးအတွက်900ခိုင်နှုန်းကနေ1000ခိုင်နှုန်းအထိတိုးလာနိုင်ပြီးအလုတ်ကိုင်15000လောက်တိုးလာမှာဖြစ်တယ်လို့လည်းထိုင်းဒုတိယဗန္ဒာရေးဝန်ကြီးဂျူလာပွန်အမိုနီဗတ်ကပြောပါတယ်ထိုင်းနိုင်ငံမှာအစိုးရကကျင်းပပေးတဲ့မြင့်ပြိုင်ပွဲနဲ့ထီကိုသာတရားဝင်အဖြစ်သတ်မှတ်ထားပေမဲ့တရားမဝင်လောင်းကစားတွေကတော့နေရာအနှံ့ရှိနေတာပါအခုအဆိုပြုလိုက်တဲ့လောင်းကစားဥပဒေကြမ်းဟာနိုင်ငံဝင်ငွေပို့တိုးစေဖို့အစိုးရအနေနဲ့ရင်းနှီးမြှုပ်နှံတာဖြစ်ပြီးတရားမဝင်လောင်းကစားပပျောက်ရေးရည်ရွယ်ဆောင်ရွက်တာဖြစ်ကြောင်းလည်းထိုင်းဝန်ကြီးချုပ်ပီတုံတန်းရှင်နဝါကပြောပါတယ်ဒီဥပဒေကြမ်းကိုလွတ်တော်မှာလာပေါင်းအတန်းကြာဆွေးနွေးအတိမပြုခင်နိုင်ငံတော်အတိုင်ပင်ခံကောင်စီကပြင်ဆင်တီးဖြတ်မှာဖြစ်ပါတယ်ဘောရဘာသာအများစုနေထိုင်တဲ့ထိုင်းနိုင်ငံမှာလောင်းကစားကိုတရားဝင်ခွင့်ပြုရေးကာလရှည်ကြာကန့်ကွက်လာကြသူအများပြားလည်းရှိနေတာပါဒီလိုအခြေအနေအောက်မှာပဲအိန္ဒိယမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေမှာတရားမဝင်ကာစီနိုတွေအွန်လိုင်းကလိမ်လည်ခိုင်းနေတရားစစ်တပေါ်များလာပြီးအဲ့ဒီတရားမဝင်ခိုင်းနေအတွက်အလုပ်လုပ်ပေးဖို့ထိုင်းနိုင်ငံကတဆင့်လူမောင်ခိုးကူတာတွေလည်းအကြီးအကျယ်ဖြစ်ပွားနေပါတယ်ခင်ဗျာ
တောင်တူပြင်လဲပြင်ကကျွန်းတစ်ခုအနေတင်းမာမှုတွေကြီးထွားအောင်တရုတ်နိုင်ငံကလုပ်နေတာတွေကိုရပ်တန့်ဖို့ဖိလစ်ပိုင်နိုင်ငံကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးနယ်နိမိတ်မှာတရုတ်ကန်ဆောက်တပ်တွေပြည်သူစစ်တပ်တွေနဲ့ရဲတပ်တွေကနေရာယူထားတာကိုလည်းကန့်ကွက်ခဲ့တာပါ။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ Scarvo ကိုကျွန်းအနီးဇန်နဝါရီလ5ရက်နဲ့10ရက်နေ့တွေမှာတရုတ်ကန်ဆောက်တပ်ရေရင်20ရောက်ရှိခဲ့တာကဖိလစ်ပိုင်ကတရုတ်ဝင်ကန့်ကွက်လိုက်တာဖြစ်ပါတယ်။165မီတာရှည်တဲ့တရုတ်ကန်ဆောက်တပ်ရေရင်ကိုဖိလစ်ပိုင်ကမကောင်းဆိုးဝါးအဖြစ်ရင်ညွှန်းသုံးနှုန်းပြီးအနီးအနားရေပြင်မှာတရုတ်ရေတပ်ကတရုတ်ရေရင်ဒဇင်းရှိနေခဲ့ကြောင်းလည်းပြောပါတယ်။တရုတ်စစ်ရင်တွေနဲ့ရဟယင်တွေရဲ့တင်းမာကြီးထွားစေတဲ့လောက်ရက်တွေဟာဖိလစ်ပိုင်နိုင်ငံနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရအောင်ကြောင်းလဲဖိလစ်ပိုင်အမျိုးသားရေချောင်းကောင်စီရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်ခင်ဗျာနောက်ဆုံးသတင်းတွေကိုကိုဇော်ဝင်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA American အသံကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဆုံးတော့စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဖားကန့်ဒေသခံတွေထိခိုက်သေးဆုံးတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံကင်းကျေးရွာအုပ်စုကနေရာ2နေရာမှာစစ်ကောင်စီကဒီကနေ့မနက်ပိုင်းမှာလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား10ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ကချင်ပြည်နယ်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံထိခိုက်ပျက်ဆုံးမှုတွေဒီအပိုင်းမှာဆက်တိုက်ဆုံသူလို့ကြုံနေရတာပါရန်ကုန်ကပြီးပို့တဲ့သတင်းကိုအခြေခံပြီးကိုငင်းချန်တင်ပြပေးထားပါတယ်ခင်ဗျာ
ဖားကန့်မြို့နယ်အတွင်းဒီမနက်လေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုအတည်ပြုပါတယ
်ကျွန်တော်ဦးကြားရတာကတော့စေနာကြီးကျော်ချင်းလောက်မှာဒီလုံခင်းပေါ့နော်လုံခင်းမတဲ့ညာ you are now ဆန်ခါမိုးရုံမှာနနေရမဘုံကျဲတယ်ဆိုတာကြားရပါတယ်ခင်ဗျဒီသူလူထုတွေကြိခတ်တယ်ဆိုတာကြားပါတယ်ဒါမဲ့ဘယ်နှဦးဘယ်နှယောက်ဆိုတာကတော့အခုအတည်ပြုလို့လို့ပါတယ
်ဒေသခံအရက်ဖတ်ဖွဲ့စည်းတချို့ရဲ့ Telegram လူမှုကွန်ရက်မှာထိခိုက်သေးဆုံးရတဲ့အရက်သားတွေရဲ့ပုံတွေကိုတင်ထားပြီးသေဆုံးသူအနည်းဆုံး10ဦးလောက်ရှိတဲ့အကြောင်းဖော်ပြထားပါတယ်ထိခိုက်သေးဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တရားအတည်ပြုချက်ရဖို့ကြိုးစားနေပါတယ်။ဖားကန်ဒေတာကန်တူကတော့ဒီနေ့မနက်ပိုင်း2နာရီကျော်မှတစ်ခါ10နာရီကျော်မှတစ်ခါနှစ်ကြိမ်တိုက်ခိုက်ခဲ့တာလို့အခုလိုပြောပါတယ
်။ဒီဖက်ကလုံခဲအုပ်စုစံခါနဲ့မစွရန်ကြွားနေရောစစ်ကောင်စီအထက်နဲ့10နာရီ40မှာပုံလည်ချေပါပုံတုံးချပါတော့ပြည်သူအဲ10ရောက်တည်ပေါ့ထိခိုက်ဒဏ်ရာရရလည်းရှိတယ်ပြည်သူမင်းနဲ့နှစ်နာရီ35ပါလေဒီဖက်ကပုံလည်ချေပါတည်းဒီနေ့ချက်ဖိုက်တာနှစ်ခေါက်လည်းချေပါတော့ပေါ့
ဒီလ17ရက်နေ့ကလည်းကချင်ပြည်နယ်တနိုင်းမြို့နယ်မှာရှိတဲ့စံလွန်ရွှေမော်မှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်လူ15ဦးသေဆုံးခဲ့ပြီး10ဦးခန့်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီဘုံကျဲတိုက်ခိုက်ခဲ့တဲ့နေရာတွေဟာပြီးခဲ့တဲ့နှစ်မေလမှာ KIA ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တဲ့နေရာလည်းဖြစ်ပါတယ်ဒီအပိုင်းအတွင်းဗမော်မြို့နယ်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးမန်စီမြို့သိမ်းပြီးနောက်ထွက်ပြေးသွားတဲ့စစ်ကောင်စီတပ်တွေကို KIA ပူးပေါင်းတပ်တွေကလိုက်လံရှင်းလင်းတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ
ကချင်ပြည်နယ်အတွင်းကကချင်ပြည်နယ်အတွင်းဖားကန့်မြို့နယ်ကကျေးရွာအုပ်စုတွေကိုစစ်ကောင်စီလေကြောင်းတိုက်ခိုက်တဲ့တဲ့တင်ကိုကိုငင်းချန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့လည်းကချင်နဲ့သက်ဆိုင်တဲ့တဲ့တင်တပုတ်ကိုဆက်လက်တင်ပြပေးခြင်းပါသေးတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကြောက်စိမ့်တူးဖော်ရေးတွေလုတ်ကင်နေတဲ့နေရာမှာနွန်ကန်ပြိုကျတာကြောင့်လူနေအင်ဂျီတွေနစ်မြုပ်သွားပြီးလူတချို့သေဆုံးတယ်လို့တချို့ပျောက်ဆုံးနေပါတယ်လောလောဆယ်အလောင်း၈လောင်းရှာတွေ့လာပြီးတော့ပျောက်ဆုံးနေသူတွေကိုလိုက်ရှာနေသေးပဲလို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကတင်းပေးပို့ထားတာကိုမမျက်သက်စင်အောင်တင်ဆက်ပေးထားပါရခင်ဗ
ျကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုကြီးရွာအုပ်စုကစပော့ကြီးရွာမှာရှိတဲ့ယတနာအဓိပတိနုံကန်ပြူကြတာကြောင့်လူနေ90လောက်နှိမ့်မြူသွားပြီးလူများပြပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့မနေ့တနေ့ဝန်းကျင်မှာနုံကန်ပြူကြခဲ့တာဖြစ်ပြီးလောလောဆယ်မှာတော့အလောင်း၈လောင်းရှာတွေ့ထားတဲ့အကြောင်းဖားကန့်ဒေသခံတူက VOA ကိုပြောပါတယ
်ဖားကန့်မြို့နယ်စိတ်မှုအုပ်စုစပော့ကြီးရွာကျရနာအဓိပတိနုံကအဲဒီအင်ဂျီကတော့90ဝန်းကျင်လောက်ရှိတယ်တဲ့။အဲနောက်ဆုံးရတဲ့အချိန်ကတော့အလောင်းကတော့7လောင်းတော့တွေ့ထားပြီးတယ်။ကျန်တဲ့ဟာတွေကနုံထဲမှာနေဆိုတော့အဲ့ဒါရှားပွေတော့ရှားပွေနေသေးတော့ပြောတယ
်။ဖားကန့်ဒေတာအတွင်းမှာကြောက်စင်းတူးဖို့ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့နုံငယ်အများပြားရှိပြီးတော့တချို့နုံငယ်တွေကအေကနဲ့ချီပြီးတော့ရှိတယ်လို့လည်းဒေတာကန်တွေကပြောပါတယ်။လွန်ခဲ့တဲ့2019ခုနှစ်ဧပြီလတုန်းကဖားကန့်မြို့နယ်မော်ဝမ်းကလေးကြီးရွာနုံငန်ကျူးပေါက်မှုမှာတော့လူ94ဦးသေဆုံးခဲ့ပါတယ်။အခုနုံငန်ကျူးပေါက်တဲ့နေရာဟာ KIA ထိန်းချုပ်ထားတဲ့နေရာလည်းဖြစ်ပါတယ်။ KIA ပြင်ကြားရေးတာဝန်ခံဘုံမှုကြီးနော်ဘူးကတော့ KIA အနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာမူဝါဒတွေရှိပေမဲ့လက်တွေ့အကောင့်ထဲပေါ်ဖို့အကန့်အသတ်တွေရှိနေတဲ့အကြောင်းအခုလိုပြောပါတယ်
။မူဝါဒကတော့ပြောထားတာရှိပါတယ်ဒါပေမဲ့လက်တွေ့ပိုင်းမှာကောင်တေပေါ်တဲ့နေရာမှာကတော့ကျော်တို့ကေော်တဖွဲ့တင်းနဲ့ကောင်တေပေါ်တော့ခက်ခဲရှိနေဦးမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လည်းအုတ်ချုပ်ကေဆိုနဲ့လွန်းလွန်းလပ်လပ်ပေါ့နော်အုတ်ချုပ်ပူဆိုတဲ့ခက်ခဲတွေရှိတယ်။နောက်အဲဒီတရားဥပဒေစိုးမိုးရေးနေရာမှာလည်းခက်ခဲတွေရှိတယ်။ဆရာကလည်းရှိတယ်ဆိုတော့အဲ့ဒါကြောင့်ဒီတဘာဝပြင်းပြင်းကြီးနဲ့ပတ်သက်တဲ့ဘာဝပြည်တံတွေကိုကာကွယ်စောင့်ရှောက်မှုဆိုတာဟာမူအားဖြင့်ကတော့လုပ်ပြီးမှလက်တွေ့မှာတော့အားနည်းနေတယ်လို့ကျွန်တော်ထင်ပါတယ
်။ဒေတာရင်းတဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေသူတွေကတော့ဖားကန့်ဒေတာမှာဆယ်ရန်နေရာကြီးတွေအသုံးပြုပြီးကြောက်စိမ့်အလွန်ကျွန်တူးဖော်တာနဲ့ထွက်လာတဲ့မြေစားတွေကိုစနစ်တကျမစွန့်ပစ်တာကြောင့်မကြာခဏမြေပြူပြီးတော့လူသေပြောက်များနေရတဲ့အကြောင်းသုံးသက်ပြောဆိုလေးရှိကြပါရဲ့ရှင
်ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူဖို့ရေလောက်ွက်တွေမှာနုံကန်တွေပြိုကျရတဲ့အကြောင်းမမျက်သင်အောင်တင်ပြပေးခဲ့တာပါ VOA American အသံကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဆက်လက်ပြီးတော့2025ခုနှစ်မှာပထမဆုံးနိုင်ငံရေးအကျဉ်းသားတူသေဆုံးတဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ်ပဲခူးတိုင်းဒိုင်ယူအကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့အသက်26နှစ်အရွယ်နိုင်ငံရေးအကျဉ်းသားတဦးလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရတာကြောင့်ဇန်နဝါရီလ10ရက်နေ့ကတည်ဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM က VOA ကိုပြောပါရတယ်။ဒါဟာဆိုရင်2025ခုနှစ်မှာပထမဆုံးနိုင်ငံရေးအကျဉ်းသားတဦးတည်ဆုံးတာဖြစ်ပြီးတော့ပြီးခဲ့တဲ့2024ခုနှစ်အတွင်းကျန်းမာရေးစောင့်ရှောက်မှုအားနည်းချက်ကြောင့်အကျဉ်းထောင်အတွင်းတည်ဆုံးခဲ့တဲ့နိုင်ငံရေးအကျဉ်းသား30ကျော်ရှိခဲ့တယ်လို့လည်းပြောပါရတယ်။ရန်ကုန်ကပေးပို့တဲ့တည်င်းကိုအခြေခံပြီးမခင်လေးတင်ပြပေးထားပါရခင်ဗျာ
။ဒိုင်ယူအကျဉ်းထောင်ထဲမှာတည်ဆုံးသွားတဲ့နိုင်ငံရေးအကျဉ်းသားကိုမျိုးမင်းကို2022ခုနှစ်အောက်တိုဘာလ18ရက်နေ့ကအလုံမြို့နယ်မှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားတွေနဲ့အင်းစိန်ထောင်ကနေထောင်နဲ့12နှစ်ချမှတ်ခံခဲ့ရသူပါ။ နောက်ပိုင်းမှာဒိုင်ဦးထောင်ကိုပြောင်းရွှေ့ခဲ့ရပါတယ်။ဒိုင်ဦးအကျဉ်းထောင်ကိုရောက်သွားချိန်မှာစီးကြောက်ရောဂါပြင်းပြင်းထန်ထန်ခံစားခဲ့ရတဲ့အတွက်ကြောင့်ဘကိုးပြည်သူစေယုံကြီးမှာတက်ရောက်ဆေးကုသရင်းတည်ဆုံးခဲ့တာဖြစ်တယ်လို့နိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကကိုတိုက်ထွန်းဦးက VOE ကိုပြောပါတယ်။
ခုနကတော့စီးကြောက်ယောဂါကြောင့်ပေါ့တည်ဆုံးတာလို့ကျွန်တော်တို့သိရပါတယ်စီကူတာဝင်ကတော့ကျွန်တော်တို့အဲဒီရရှိခဲ့တယ်တိုးတော့လည်းပဲကျွန်တော်တို့အရေးပေါ်ဖြစ်တဲ့အချိန်မှာမှပြင်မဆေးရုံကိုထုတ်ခဲ့တာဖြစ်တယ်အဲဒီလိုမျိုးအရေးပေါ်ဖြစ်တဲ့အချိန်နောက်ဆုံးအချိန်တွေရောက်မှပြင်မဆေးရုံကိုပို့တာဟာဒါကျမ်းမာရေးရပါတော့ဒီတက်တာပြောက်ကင်းဖို့ဆိုတာထက်ဒီတာဝန်တရားရထမ်းဆောင်တာပေါ့နော်အဲဒီလိုပြင်မဆေးရုံတွေကိုပို့ခဲ့ပါတယ်ဆိုတော့ဒီအမြင်တစ်ခုကိုပေးတယ်ဆိုတော့အနေထားတစ်ခုပဲရှိခဲ့ပါတယ်တကယ်ပြပြဝဝကျမရေးဆောင်ခွင့်တွေမရခဲ့ဘူးအဲတကယ်ပြပြဝဝဒီကျမရေးဆိုးဝါးတဲ့အချိန်မှာအချိန်ရတပြင်းညီပြင်မဆေးရုံတွေကိုမထုတ်ပေးခဲ့ဘူးပေါ့နော်အဲဒါဒီအချိန်တွေကိုတော့ကျွန်တော်တို့ထောက်ပြမှာဖြစ်ပါတယ်ခင်ဗျာ
တည်ဆုံရတဲ့နိုင်ငံအကျဉ်းသားကိုမျိုးမင်းဦးရဲ့မိသားစုဟာ ARD တိုင်းမှာပဲနေထိုင်သူတွေဖြစ်တယ်လို့ငွေကြေးချို့တဲ့သူတွေလို့သိရပါတယ်သူတည်ဆုံချိန်မှာမိသားစုကတကြွခွင့်ရပေမဲ့သွားရောက်နိုင်မှုအခက်အခဲရှိတဲ့အတွက်အချင်းဦးစီးကပဲတကြိုပေးခဲ့ရတယ်လို့ကိုတိုက်ထုံးကပြောပါတယ်
။ဒီအချင်းဦးစီးဌာနကဦးဆောင်ပြီးမှတကြိုခဲ့တာဖြစ်ပါတယ်။မိသားစုတွေကအရာဝီတိုင်းကဖြစ်တယ်။ဖန်ခံရတာကအင်းစိန်ပေါ့နော်ရန်ကုန်တိုင်းဘက်မှာဖန်ခံရတာဖြစ်တယ်ပေါ့နော်။အဲ့တော့ဒီအင်းစိန်ထောင်ကနေမိန့်ချပြီးနောက်တိုင်းဦးထောင်ပို့တာဖြစ်တဲ့အတွက်မိသားစုဝင်တွေကနေဝေးရနေမှအဲဒီသွားလာတာဖြစ်တဲ့အတွက်အခက်အခဲရှိရပေါ့နော်ဒါကြောင့်မို့လို့ကျင်းဦးစီးဘက်ကတော့ဥဆောင်ပြီးမှဒါတို့မှုကိစ္စတွေကိုလုပ်ပေးခဲ့တာတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
ဒါဟာ2025ခုနှစ်နှစ်စာမှာနိုင်ငံရေးအကျဉ်းသားတူအကျဉ်းဆောင်တွေမှာတည်ဆုံတဲ့တွင်ပထမဆုံးထွက်ပေါ်လာတာလည်းဖြစ်ပါတယ်2024ခုနှစ်အတွင်းမှာလည်းနိုင်ငံရေးအကျဉ်းသားအယောက်30ကျော်ဟာစေကူတာခွင့်လုံလောက်စွာမရခဲ့လို့တည်ဆုံခဲ့တဲ့အကြောင်းကိုကိုတိုက်ထွန်းကပြောပါတယ်အဲ့ဒီတည်းမှာအများစုဟာလူလက်ပိုင်းရွယ်လူငယ်တွေပါဝင်တာကြောင့်အကျဉ်းဦးစီးဌာနရဲ့အကျဉ်းသားတွေကိုစေဝါကူတာမှုအပေါ်မေးခွန်းထုတ်စရာတွေရှိနေတယ်လို့သူကအခုလိုပြောပါတယ်
2024ခုနှစ်အတွင်းမှာအနည်းဆုံး34ဦးဟာအကျဉ်းထောင်တွင်ကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရရှိလို့ထောက်ဆောင်ခဲ့ရတာရှိပါတယ်ခင်ဗျာဒါကြောင့်မို့လို့ကျွန်တော်တို့အကျဉ်းထောင်တွင်တည်ဆုံမှုတွေကျမ်းမာရေးဆောင်ရှောက်မှုလုံလောက်စွာမရရှိလို့ထောက်ဆောင်မှုတွေဟာတနေ့ထက်တနေ့ပုံမှန်တိုးပွားလာတယ်ဆိုတာကိုတော့ဒီနေရာကနေအလေးနဲ့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ
အကျဉ်းထောင်တွေအတွင်းအကျဉ်းသားတွေကိုစေဝါကူတာပေးနေတာတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့အကျဉ်းဦးစီးဌာနပြောခွင့်ရတဲ့စစ်ကောင်စီပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းစီကို VOE ကအကျဉ်းရင်ဆက်သွယ်ပေးမယ်ပြန်ဖြေဆိုတာမရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကတော့မိသားစုဝင်တွေပေးပို့တဲ့စေဝါတွေကိုလက်ခံဖို့အကျဉ်းထောင်နဲ့စေဝါလုံလောက်စွာထားရှိဖို့လုံလောက်တဲ့စေကူတာဝန်ပေးဖို့နဲ့အရေးကြီးလူနာတွေကိုထောင်ပြင်ပဆေးရုံတွေမှာအချိန်နဲ့တပြေးညီကူတာခွင့်ပေးဖို့အကျဉ်းဦးစီးဌာနတာဝန်ရှိသူတွေကိုအမြဲတစေတောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့လူငိမ့်ချမ်းသာခွင့်နဲ့ပြန်လွတ်လာသူတွေရဲ့ပြောဆိုချက်အရထောင်ထဲမှာအကျဉ်းသားတွေအတွက်စေကူတာခွင့်ရဖို့ဟာအခက်ခဲဆုံးအခြေအနေတစ်ခုဖြစ်နေတယ်လို့အကျဉ်းထောင်တွင်စေဝါရဖို့ဆိုတာကလည်းအတော်လေးခက်ခဲနေကြတယ်လို့ပြန်လွတ်လာသူတွေကပြောဆိုထားကြပါတယ်။စစ်ကောင်စီကအာဏာသိမ်းပြီးချိန်ကနေ2025ဇန်နဝါရီလအထိအာဏာသိမ်းတာကိုစန့်ကျင်လို့ဆိုပြီးအရက်သားပြည်သူ 28,000 ကျော်ဖမ်းဆီးထိန်းသိမ်းခဲ့ပြီးအခုအချိန်ထိဆိုရင် 21,000 ကျော်အထိကျန်နေသေးကြောင်းနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒါဟာချဲ့ကားထားတဲ့စင်းတွေသာဖြစ်တယ်လို့ပြန်လည်တုံ့ပြန်ထားပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအကျဉ်းထောင်တွေထဲမှာတည်ဆုံးခဲ့သူ100ကျော်ရှိမယ်လို့လည်းAABB ကပြီးခဲ့တဲ့နှစ်အောက်တိုဘာလကသတင်းထုတ်ပြန်ထားပါတယ်ရှင
်။နိုင်ငံရေးအကျဉ်းသားတူတည်ဆုံတဲ့သတင်းကိုမခင်လေးတင်ပြပေးခဲ့တာပါ။ဆက်လက်ပြီးတော့လျှက်စစ်စွမ်းအင်ပြက်လက်မှုတွေကြောင့်စီးပွားရေးလုပ်ငန်းရှင်တွေအခက်ကြုံနေရတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာလျှက်စစ်မီးပေးချိန်ကိုလျှော့ချလိုက်သလိုစက်မှုလုပ်ငန်းရှင်တွေအတွက်စက်သုံးစီကိုစိုင်းတွေမှာမရောပေးတော့တဲ့အတွက်လုပ်ငန်းတွေပြန်လည်ပတ်ဖို့အခက်အခဲအများကြီးရှိနေတယ်လို့အသေးစားအလက်စားလုပ်ငန်းရှင်တချို့က VOE ကိုပြောပါတယ်။စွမ်းအင်ပြက်လက်မှုကြောင့်စီးပွားရေးလုပ်ငန်းတွေမှာအခက်ကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုခင်မောင်စိုးမင်းကတင်ပြထားပါတယ်ခင်ဗျာ
။အိမ်တွင်းစက်မှုလက်မှုနဲ့အသေးစားအလက်စားကုန်ထုတ်လုပ်ငန်းရှင်တွေစက်သုံးစီနဲ့လျှက်စင်ပြီးအလုံအလောက်မရလို့လုပ်ငန်းဆက်ပြီးလည်ပတ်လို့မရဘူးဆိုတဲ့ကိစ္စတွေအခုနှစ်စကြုံတွေ့နေရကြောင်းလုပ်ငန်းရှင်တချို့က VOE ကိုပြောပါတယ်။စက်သုံးစီဆိုင်တွေမှာအရင်ကလုပ်ငန်းအသုံးပြုဖို့ဝယ်ယူလို့ရပေမဲ့မကြာသေးခင်ကဒါကိုကန့်သတ်လိုက်တယ်လို့မုံလုပ်ငန်းရှင်တူက VOE ကိုပြောပါတယ်လုပ်ငန်းရှင်တွေဝယ်မယ်ဆိုရင် စီတိုလောင်ယုံတွေနဲ့ဓာတ်ရိုက်ချိတ်ဆက်ပြီးဝယ်ရကြောင်းသူကပြောပါတယ်
။အပြင်ဆိုင်ကြီးကအခုကျတော့လုံအပ်ရှင်နေမရောတော့ဘူးစက်မှုကုန်တွေကိုမရောတော့ဘူး။ဒီအောင်စက်မှုကုန်တွေဟုတ်တယ်ရအစီအရာလို့ရှိရင်ကိုတော်မရေစစ်တင်ကိုပြရပါဘူး။ဒီလိုဖိတ်ကြမှာဒီလိုအစီအလာတွေဟောင်းဝယ်နေတာပေါ့ဗျာ။ဒါရီကြောကတော့ဒီစီတိုင်းကရောင်းတော့ရောင်းပြီးတယ်လို့တော့တော့ရောင်းမှုဖြစ်ဒီလိုလေဆောင်းအကြက်ကမရောပါဘူးသူရှိတာလေဆက်တော့ဘုန်းတော်ကမရောပါဘူးသူရှိတာလေကိုစက်မှုကောင်ခွဲရရလေကျွန်တော်ကအားလုံးဘုဒ္ဓလောက်မရဘူးဒီကြက်ဒီအားရင်းဝတ်ချက်ဒီကြဲတော့ဟိုဆိုင်ရရောက်ပြီးပါ
ကုန်ထုတ်လုပ်ငန်းရှင်တွေနီးတူခီးသွွားလုပ်ငန်းရှင်တွေဟာလည်းဆက်သုံးစီကိုအရင်လိုလိုတလောက်ဝယ်လို့မရတော့ပါဘူး။အေယာဝတီတိုင်းကဆန်ဆက်လုပ်ငန်းရှင်တဦးကတော့သူတို့အနေနဲ့လျှက်စစ်ကိုအလုံးလောက်မရဘူးဆိုရင်အခြေခံစံစည်းနှုန်းတွေလည်းတက်လာလိမ့်မယ်လို့ VOE ကပြောပါတယ်
။ဒီစံစည်းနှုန်းမှာညဆိုတာကတော့ထုတ်ကုန်သွေးလို့ပုံမှန်မူတည်ရဲဆိုတယ်လို့ပဲကိုကြီးကဟိုအဖက်ဖက်ကတူရတဲ့သူရှင်းနေတယ်ပေါ့နော်။အခုဆိုရင်ကိုကြီးစက်ပြီမှာကဟိုဒီလိုနိုင်ငံကရေးပေးတော့24နိုင်ငံမှာအခုဆိုရင်ကိုကြီးဘယ်လောက်ပဲရလဲဆိုတော့ဘာသာရောက်ပဲခေါင်းရတဲ့သဘောရှိတာပေါ့နော်။အားရှိတဲ့စက်ပြီမှာဂျန်နီလာကြီးပေါ့နော်။ဟိုရတဲ့ဘုဒ္ဓနာကြီးကကိုကြီးစက်ပြီလေဒီထဲနဲ့မောင်းတာနှလုံးသွင်းရတယ်ကွာ။အဲ့ကြိတ်ကတွေပြောသွားတာ ਨੇ သွားပြီးလဲသူကသူကဆက်ဆက်ကတက်လို့ပြန်ပြီးတော့ရှင်းသွားနေတာပေါ့နီးကိုသူကဟို24နာရီမှာထောက်လိုက်ပြီးပြတ်ထောက်လိုက်ကြတယ်ကြားလို့ဆိုရင်ကိုရုံးစံတဲ့အားလုံးဝင်ပြီးလေ
တချို့မြို့နယ်တွေမှာဆက်သုံးစီကိုများများဆဆဝယ်ယူဖို့အတော်လေးခက်ခဲနေပါတယ်ပြည်တွင်းအွန်လိုင်းသတင်းတချို့မှာတော့စကိုင်းရခိုင်နဲ့အေယာဝတီကိုဖျက်သိမ်းမဲ့ဆက်သုံးစီရင်တွေကိုစစ်ကောင်စီကတရားမဝင်ကုန်သွယ်တယ်လို့ခေါင်းစဉ်တက်ပြီးတင်းတင်းကြပ်ကြပ်ဖန်စီပိတ်ဆို့ထားပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့လျှက်စစ်ဖြန့်ဖြူးရေးလုပ်ငန်းတချို့ဖျက်ဆီးခံရတာကြောင့်ဓာတ်အားထုတ်လုပ်ဖို့အခက်အခဲဖြစ်နေကြောင်းပြောပါတယ်ဒါကြောင့်လျှက်စစ်မြန်မြန်ရနိုင်မဲ့နေရောင်ကြီးစွမ်းအင်စနစ်တွေကိုအသုံးချကြဖို့ဒီလဇန်နဝါရီ၁၀ရက်ကမိဒီလာမြို့မှာအသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်တွေကိုစစ်ကောင်စီအကြီးအကဲကပြောခဲ့တာပါပြီးခဲ့တဲ့နှစ်2024အစောပိုင်းမှာလဲဆက်သုံးစီတွေကန့်သက်တာလျှက်စစ်မီးကိုအလုံးလောက်မပေးတာကြောင့်ကုံစင်းနှုံးရုတ်တရက်တက်လာပြီး24ပြည်ပါစံကြောတအိတ်ကိုကြက်နှစ်သိန်းအထိရောက်ရှိခဲ့ပါတယ်ခင်ဗျာ
ကိုခင်မန်ဆိုမေပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA American အသံကတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာမကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝမ်းမှာတော့အပတ်စဉ်ကဏ္ဍတွေဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနိုင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ16 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာညချမ်းပါတောတာရှင်များခင်ဗျာ။တောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ရခိုင်ပြည်နယ်တွင်းကစီရေးအခြေအနေနဲ့ပတ်သက်ဆက်နွယ်တဲ့ဆက်သွယ်မေးမြန်းချက်နဲ့အတူအပတ်စဉ်စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တဲ့အောင်သတင်းလွှာတွေကိုတင်ပြပေးသွားဖို့ရှိပါရခင်ဗျာပထမဆုံးတော့ရခိုင်ပြည်နယ်အတွင်းကစီရေးအလားအလာအကြောင်းဆက်သွယ်မေးမြန်းချက်ကိုတင်ပြပေးခြင်းပါတယ်အာရခတက်တော်အေးအနေနဲ့စစ်တွေနဲ့ကြောက်ဖြူကိုအပီးသက်မသိမ်းတာကတရုတ်နိုင်ငံရဲ့ဖိအားထက်ပထဝီအခြေအနေကိုပြန်ကြည့်ဖို့လိုတယ်လို့ရခိုင်အရေးကျွမ်းကျင်သူတုတ်တေတီတူကပြောပါတယ်ရခိုင်ပြည်အပြင်ဘက်အထိစီရေးဖော်ဆောင်လာတာကလည်းစီရေးအရလိုအပ်ချက်ရောနှွေဦးတော်လန်ရေးရဲ့တစိမ့်တရေသားအဖြစ်ပါရှုမြင်မှမှန်နိုင်မယ်လို့သူကသုံးသပ်ပါတယ် ရခိုင်စစ်ရေးအလားအလာနဲ့ပတ်သက်ပြီးကော်နယ်တက္ကသိုလ်မှပါရဂူချမ်းပြူနေတဲ့နိုင်ငံရေးသုတေသီကိုကျော်ဆန်းလှိုင်ကိုကိုငိမ့်ချန်းအေးကဆက်သွယ်မေးမြန်းထားပါရခင်ဗျာ
အခုဒီဆွေးနွေးမေးမြန်းခန်းကတော့ဒီအဓိကဒီအရခတတော် A ရဲ့2025စီးရေးအလားအလာပေါ့သူကဒီ2025ထဲမှာဆက်ပြီးတော့တိုက်ပွဲတွေတော့ဆက်ဖော်ဆောင်နေတယ်ဒီရခိုင်မှာဆိုရင်စစ်တွေနဲ့ကြောက်ဖြူအဓိကဂျန်နယ်လို့ပြောလို့ရတာပေါ့နော်ဒါပေမဲ့ဒီပြိုင်ထဲမှာပဲနိုင်ငံရေးဆွေးနွေးဖို့ဆိုပြီးလမ်းဖွင့်လာတာလည်းတွေ့ရပါတယ်ဆိုတော့ရခိုင်ပြည်တွင်းကစီးရေးရီမှန်းချက်တွေကဒီ AA အတွက်ဆိုပြည့်ပြီလို့ပြောလို့ရလာဗျရှေ့မှာဘလို့လာလာရှိမလဲ
စီးရေးရီမှန်းချက်လို့ပြောလိုက်တဲ့အချိန်မှာကျွန်တော်တို့ကအပိုင်း၃ပိုင်းနဲ့ချက်ဖို့လိုအပ်တယ်လို့မြင်တယ်ပထမတစ်ပိုင်းကလက်ရှိရခိုင်တပ်တော်ရောက်နေတဲ့အခြေအနေအာကတ်ဆန်ပေါ့အခုကနေပြီးတော့ရခိုင်ပြည်နယ်တပြည်နယ်လုံးကိုသူတို့သိမ်းပိုင်းနိုင်တဲ့သူရစီးရေးရီမှန်းချက်တစ်ပိုင်းပေါ့နော်ဒုတိယတစ်ပိုင်းကဘာလဲဆိုတော့လက်ရှိသူတို့သိမ်းထားတဲ့နေမျိုးတွေကိုစစ်ကောင်စီလက်ထက်ကိုပြန်လို့မကြောက်ရောက်ဖို့ပေါ့ဒီထက်ပို့ပြီးတော့စေရဘူရာရမဟာဘူရာရသူတို့လုံးဆောင်နေဖို့အတွက်ပို့ပြီးတော့အရေးကြီးလို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့2024တနေ့လုံးဒွန်လိုင်းရဲ့အုပ်စုတွေတင်ပိတ်တဲ့နေမျိုးကိုစေကုံစီကပြန်တင်ပိတ်တာတော့အဲ့လိုပုံစံမျိုးပြန်ပြီးတော့ထိုးစစ်ဆန်တဲ့ဟာတွေရှိရပေါ့။ဆိုတော့အာရခတက်တို့အနေနဲ့ပေါ့လေဒီလိုလောက်ထိပြန်ပြီးတော့ပြန်လေထင်းသိနိုင်မလဲဆိုတဲ့ဟာကိုသူတို့အတွက်လည်းဒါလည်းစေရရီမန်ရှင်တစ်ခုဖြစ်မယ်ပေါ့။ဒါသူတို့ရဲ့စေရရီမန်ရှင်နောက်ဆုံးတစ်ခုအနေနဲ့ပေါ့အရေးကြီးဆုံးလည်းချက်လည်းဖြစ်တယ်။လက်ရှိရခိုင်မှာစေကုံစီကနေတိုင်းလိုလိုဘုံကျင်းနေတာရှိရယ်အရင်ပြအကြောင်းဒီပုံမှာနေပြီးတော့ဘုံကျင်းတဲ့ဟာလို40ကျော်လောက်တည်သွားတယ်အဲ20ကျော်တန်ရရတယ်ဒါပို့ပြီးတော့ရှိရင်အိမ်900ကျော်လောက် main show လိုက်တယ်ဆိုတော့ main show ခံရတယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီလိုပုံစံမျိုးအရှင်တွေကိုအာရကတက်တော်အနေနဲ့ရောဘယ်လိုပုံစံမျိုးပို့ပြီးတော့လူထုကိုကာကွယ်မလဲဆိုတဲ့ဟာပေါ့ပြီးတော့ရခိုင်ပြည်ထဲမှာရှိနေတဲ့သူတို့ထင်းချောင်းနေမြေအောက်မှာရှိနေတဲ့လူထုရဲ့နေစဉ်တွေဝါပေါ့စားဝတ်နေရေးသွာလာလှုပ်ရှားမှုမှာဘယ်လောက်ထိလုံခြုံဘေးကန်းဆိုတာနဲ့တွာလာလှူရှာနိုင်ပြီလေဆိုတဲ့ဟာကလေဒါသူတို့ရဲ့စေရေးရင်မဲ့ချက်အဓိကအရေးကြီးဆုံးအရှင်နေပေါ့နောက်ဆုံးပန်းတိုင်လို့ပြောလို့ရမယ်လို့မြင်နေပါဟုတ်
ဟုတ်ကဲ့ဒီလိုမျိုးဒီစစ်တွေနဲ့ကြောက်ဖြူကိုလက်ရှိကျန်းနေတဲ့စေရေးဖြူဟာကဘာကြောင့်လဲဗျအဲဒီဆိုချင်တာဒီဒေသတွေမှာနိုင်ငံတကာယင်းနှိမ့်နှံ့မှုတွေလည်းရှိတာပေါ့နော်အိန္ဒိယရှိမယ်နောက်အဓိကတော့တရုတ်ရှိတာပေါ့နော်ဆိုတော့ဒီအနေထားက external factor ပေါ့နော်ဒီလိုမျိုးပြင်ပတဲ့အောင်မှုတစ်ခုခုကြောင့်လားအထူးသဖြင့်တရုတ်ရဲ့ဖိအားကြောင့်လို့ပြောနိုင်တာတခြားဘလို့အကြောင်းတွေကြောင့်လို့သုံးသက်လဲဗ
ျဆိုတော့ရခိုင်ပြည်အရေးကိုပြန်ကြည့်တဲ့အချိန်မှာပေါ့လေတရုတ်ရဲ့ဒီinfluence ဖြစ်နေပုံပေါ့လေလုံနေမှုကအရန်အကန့်အသတ်ရှိတယ်လို့တွေးရတွေးနိုင်တယ်ပေါ့လေဘာကြောင့်လဲဆိုတော့ဒီချမ်းမြောက်မှာဖြစ်သွားတဲ့ပုံစံမျိုးနဲ့ဒီရခိုင်မှာအခုလက်ရှိဖြစ်နေတဲ့ပုံစံမျိုးနဲ့အရန်ကွာတယ်ဟာတော့လေကျွန်တော်တို့တွေးမြန်နေတယ်လက်ရှိရခိုင်ပြည်မှာရှိနေတဲ့တရုတ်ရဲ့စီမံကိန်းပေါ့စစ်တခုရှိရဲ့အဲမှာစစ်ခုကိုရခိုင်တပ်တော်ရဲ့လက်အောက်ထက်မှာရှိနေပြီဆိုပြီးတော့ဒီ ISP မြန်မာကလည်းမကြခင်ကထုတ်ပြန်ထားတဲ့ဒီအစီအစဉ်ခံစားမှာလည်းကျွန်တော်တို့တွေ့မြင်ရတယ်ပေါ့ဆိုတော့ကျွန်တော်ပြောချင်တာကတရုတ်ရဲ့လုံဆောင်မှုကိုလေပုံစံမျိုးကဘယ်လောက်ထိအရေးပါလဲဆိုတဲ့ဟာကဒီအာရခတက်တော်ရဲ့တင်ထားတဲ့နေရာတွေပေါ့လေနေရာတွေမှာကျွန်တော်တို့တွေ့မြင်ရတဲ့ဟာတွေအများကြီးရှိရတယ်လက်ရှိဒီနှစ်မျိုးကျင်တဲ့ဟာနှစ်မျိုးပေါ့ပြည်တွင်းမှာတော့ပြီးတော့ထောကဒီမန်အောင်ကျွမ်းပေါ့အဓိကစစ်တွေနဲ့ဒီကြောက်ဖြူမှာသူတို့စစ်တွေကိုသူတို့စားပြီးတော့ထိုးစစ်ဆန်တဲ့ပုံစံမျိုးတွေရှိတယ်။ဒါပေမဲ့ဒီကြောက်ဖြူတဲ့စစ်တွေကတခြားမျိုးတွေနဲ့မတူတဲ့အခြေအနေဖြစ်နေတာပေါ့။ဘာလို့ဆိုတော့စီးပွားရေးလေးနိုင်ငံသားစီးပွားရေးလေးပုံစံမျိုးရှိတော့စစ်တွေဆိုရင်လည်းဒီကမျိုးတော်လေးဖြစ်တယ်ပေါ့။ပြီးတော့နောက်ထပ်ရှိတာကကျွမ်းထုံပုံစံမျိုးမှာရှိနေတာပေါ့။ဆိုတော့ဒီဖက်ကိုသွားလိုက်ပြီဆိုရင်ပန်လေပြန်ပြီးရှိတော့တဲ့အခြေအနေပေါ့။ကြောက်သူတို့စရေးဖို့တဲ့ဖို့တဲ့အဟာမှာရောဝိုင်းပြီးတော့ပိတ်ဆို့ပြီးတော့တိတ်လို့ရတဲ့မျိုးတွေမဟုတ်ဘူး။သူကတစ်ဖက်ပဲရှိတာပေါ့နော်။အဝံဖက်ရှိရယ်သူဖက်ကနေပြီးတော့ပန်လေပြန်ပြီးဖြစ်နေတော့ဒါကိုလေကျွန်တော်တို့ဒီစရေအရာသူတို့လုံးဆောင်တဲ့ဟာကိုလေပြန်လို့ကြည့်ဖို့လိုအပ်တယ်လို့မြင်တယ်ပေါ့ဆိုတော့ဒီ external factor တရုတ်တို့ရဲ့ဒီပုံစံမျိုးအလားအလာဆိုတဲ့ဟာထက်ပေါ့လေကျွန်တော်မြင်တာကလက်ရှိမြေပြင်ရဲ့ဒီစရေဖွင့်နိုင်တဲ့အခြေအနေကိုလေကျွန်တော်တို့ပြန်ပြီးတော့ကြည့်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်လို့အဲ့လိုပုံစံမျိုးသုံးသပ်ပါတယ်ဗျာဟုတ
်ဟုတ်ကဲ့အခုဒီစရေတသက်ကိုပဲပြန်ကြည့်ရင်ပေါ့ဒီရခိုင်မှာဆက်ပြီးနယ်မြေတွေထိန်းထားနိုင်မှုနဲ့ဒီလေကြောင်းကတက်ခိုင်နိုင်မှုကြီးတာကိုလည်းရင်ဆိုင်နေရတယ်ဆိုတော့ဒီအေးအေးမှာရေရှည်တောင့်ခံနိုင်တဲ့စီးအေးခိုင်မာမှုရှိလာဗျဆိုလိုချင်တာကဒီသူ့ရဲ့မဟာမိတ်တွေကလည်းမြန်မာရေးစကားတွေပြောနေရတယ်တခါတက်ရောက်မှုနေတယ်လို့သုံးသပ်ကြပေမဲ့ဒီအကန့်အသတ်နဲ့တရုတ်ဖီယာကရှိနေတယ်ပေါ့နော်အေးကိုယ်တိုင်လည်းကမြန်မာရေးစကားဝိုင်းတွေတွားနေရချိန်မှာအဲ့လိုအနေထားမှာဒီစီးရေးရေရှည်တွားနိုင်တဲ့စွမ်းဆောင်ရည် capacity ရှိတယ်လို့မြင်လာဗ
ျကျွန်တော်မြင်တာကသူတို့စားလုပ်ကြတဲ့ကပေါ့လေသူတို့ဒီ sustainable ဖြစ်တဲ့ဒီရေရှည်သူတို့ရခိုင်ပြည်မှာအခြေစိတ်လို့ရမယ့်ဟာကို architect တို့ရဲ့ပုံစံမျိုးတစ်ခုတည်းမဟုတ်ပဲသူကဒီမဟာဗျူဟာရဥပမာဒီခိုင် data နဲ့ဆက်ဆက်နေတဲ့ဥပမာအီယာဝတီတို့စကိုင်းတို့ကျွန်တော်တို့မကွေးရှိမယ်ပေါ့ဒီဘက်မှာဆိုရှင်းပြနေရှိမယ်ပေါ့ဒီပြနေရဲ့ဒီ ဒီတော့ကိုကြည့်ကြည့်လိုက်ပြီဆိုရင်ဒီဆက်ဆက်နေတဲ့နေရာတွေမှာကြည့်လိုက်ပြီဆိုရင် architect တို့ရဲ့လက်နဲ့ထောက်ပံ့တာဖြစ်ဖြစ်ဒီຫນွေဥတော်လိုင်းမှာပေါက်ဖွက်လာတဲ့အာဒီတော်လိုင်းရဲ့လက်အုပ်တော်လိုင်းရဲ့အုပ်စုတွေကိုသူတို့လက်နဲ့ထောက်ပံ့ပေးဒီစိတ်တန်တန်ပေးတဲ့ဟာပဲဖြစ်ဖြစ်ဒါတွေကိုကျွန်တော်တို့တွေ့မြင်နေတယ်ဒါကဘာပြလဲဆိုတော့ဒီအရှင်တွေကသူတို့ရခိုင်ပြည်ကိုတင်းပိတ်ခင်းတောင်းဒီစိတ်ကုံစီကအရှင်မွေးထိုးဆဲဆန်လာနိုင်တယ်ဆိုတဲ့ဟာကိုကောက်ွယ်ဖို့အတွက်ဒီမှာအခုဆိုရင်ကျွန်တော်တို့အမ်းဖက်မှာအန်ရဲ့ကြိုလာတယ်ပေါ့လေအဓိကဒီဖက်အန်တောင်ရဲ့ဒီရခိုင်ရုံးမပေါ်ထီအောင်သူတို့စိတ်ဆန်တဲ့စိတ်ဆန်ရေးတော့ပိုတိုးလာတယ်တိုးလာတယ်ဆိုတာဒါတွေကိုအဓိကသူတို့စိတ်ရေးပေါ့လေရေရှည်အာကျင့်နိုင်ထားတဲ့ကျင့်နိုင်တဲ့စိတ်ရေးပေါ့ဆိုလိုချင်တာကရခိုင်ပြည်တစ်ခုတည်းကိုကွဲပြီးတော့ပုံစံမျိုးဖြစ်ရင်တောင်စိတ်ကောင်းစီကအရှင်မွေနေပြီးတော့ထိုးစိတ်ဆန်လာနိုင်တဲ့ရှိရယ်ဆိုတော့သူရဲ့မဟာဗျူဟာပေါ့ဒါကိုသူတို့အနေနဲ့ထင်ရှိရယ်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့ဒီစိတ်ရေးစိတ်တန်းပိဆိုင်ရာပေါ့သူတို့ရဲ့ဒီစိတ်ပြန်ဆံမှုပေါ့လေဒီခိုင်မာလက်ရှိကြည့်ရင်သူတို့စိတ်ဌာနရှုပ်တယ်အဓိကစိတ်တက်ရဲ့ထွာပို့မလို့ဒီဌာနရှုပ်တွေပုံစံမျိုးလုံးတဲ့ဟာကအစအရင်စနစ်ကြတယ်လို့ပြောလို့ရတယ်ပြီးတော့နောက်တစ်ခုရှိတာကလက်ရှိကျွန်တော်အန်စစ်ပွဲတွေမှာတွေ့ရတယ်ဗီဒီယိုဖိုင်တွေအရာဆိုရင်လည်းစိတ်လက်နက်တွေပေါ့သူတို့စိတ်လက်နက်ကြီးကြီးတွေကိုတုံးနိုင်တယ်နေပညာတွေဖွံ့ဖြိုးနိုင်တယ်ဖွံ့ဖြိုးလာတယ်ပေါ့လေဒါတွေကိုကြီးခံအောင်ဖက်သူတို့ရဲ့ပြန်ဆံမှုပေါ့ဒီစိတ်ပွဲကဒီနားမှာမရက်ပူဒီလိုပုံစံမျိုးမဟုတ်သေးဘူးဆိုတဲ့ဟာထက်ပေါ့လေဒီထက်ပို့ပြီးရှေးမှာတဆန်ပလို့သွားရမလဲဆိုတဲ့ဟာကိုပြန်ဆန်ထားတဲ့ဟာတွေကိုကျွန်တော်တို့အများကြီးတွေးနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပြပါရယ်ဗျာဟုတ
်ဟုတ်ကဲ့ရခိုင်ပြည်အပြင်ကိုထွက်တဲ့ကိစ္စကိုကျွန်တော်ဆက်ပြီးဆွေးနွေးကြပါရယ်ဗျာဒီအန်းကတဆင့်ဒီဂျုံမကိုဖျက်ပြီးဒီမကွေးဘက်လမ်းကြောင်းနဲ့နောက်ဒီ AR တိုင်းတဲ့ကိုရခိုင်တောင်ပိုင်းကနေပြီးတော့ဒီလိုမျိုးဝင်းတဲ့လမ်းကြောင်းမျိုးပေါ့နော်အဲ့ဒီဘက်မှာဆိုရင်ဒီတဲ့နေ့အရာတော့စီရေးဖော်ဆောင်မှုတွေလည်းအခုတွေ့ရပါတယ်ဗျာဒါကတချို့ယူဆကြတယ်လို့ပေါ့နော်ငွေဦးတော်လိုက်ရေးဆိုပြီးတော့ပျော်လင့်ကြလိုက်လဲရှိကောင်းရှိမှာပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းပေါ့နော်ဒီစစ်ရေးအရာလုံခြုံမှုဆိုတဲ့နာဒီကာဝေးရေးခန့်စစ်အတွက်ဆိုလဲယူဆနိုင်တာပေါ့နော်ဆိုတော့ဒါကခန့်စစ်အတွက်ဒီတပ်ဖြန့်ချထားမှုဆိုတဲ့နာစစ်ရေးအရာဆိုရဲရီမန်းချက်ကပိုးများလာဒါမို့တခြားတိတဲ့ပို့ပြီးကြီးတဲ့ရီမန်းချက်နှမန်းချက်မျိုးရှိနိုင်တာဒီလိလာသူတယောက်နေလဲဆိုရင်ဘယ်လိုသုံးသပ်လဲဗျာ
အာကျွန်တော်မြင်တာကတော့ဒီတစ်ချက်ခုနှစ်ချက်ပြက်ပေါ့သူတို့ရဲ့စေရေးအရာရေမန်းရှက်လေးဟုတ်တယ်ဒီຫນွေဦးတွန်လန်ရေးကပေါ်ဖွာလာတဲ့တွန်လန်ရေးအံစုပေါ့ຫນွေဦးတွန်လန်ရေးရဲ့အဓိကပန်းတိုင်ဖြစ်တဲ့အာစစ်ကုံစီအမျက်ဖြုတ်ရေပေါ့ဆိုတော့ဒီမှာကြည့်ရင်ကျွန်တော်တို့ကဘုံတဖိုးတူဘုံရှိရယ်ပေါ့လေဘုံရန်သူကတူနေတယ်ပေါ့ဘုံရန်သူတူနေတဲ့အချိန်မှာဒါကိုသူတို့အနေနဲ့တစ်ချက်ခုပြီးတော့နှစ်ချက်ပြက်တဲ့ပုံစံမျိုးအနေနဲ့သူတို့ switch အနေပြီးတော့ဒါကိုသူတို့မဟာဗျူဟာတစ်ခုအနေနဲ့လုပ်တယ်လို့ကျွန်တော်အနေနဲ့တော့ပုံမြင်တယ်ပေါ့ဘာကြောင့်လဲဆိုတော့စည်ရတစ်ခုအနေနဲ့အေရဲ့စည်ရတစ်ခုအနေနဲ့ပေါ့ဒါကိုလုပ်တယ်ဆိုပြီးဆိုရင်လည်းအလုံးစုံတော့မမှန်နိုင်ဘူးအဲဒီဖက်မှာတစ်ဖက်မှာဆိုရင်လည်းလူဦးတွန်လိုင်းရတစ်ခုတည်းအတွက်လုပ်ရင်ဆိုရင်အလုံးစုံတော့မမှန်နိုင်ဘူးပေါ့အဲကြောင့်ကျွန်တော်တို့မြင်တာတစ်ချက်ခုနှစ်ချက်ပြက်သူတို့ရဲ့ဗျူဟာအနေနဲ့လုပ်တယ်ဆိုတဲ့သဘောဆိုရင်တော့ပိုတက်ရောက်မယ်လို့ပုံမှန်မယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်ပါဟုတ်
ကိုငင်းချမ်းအေးရဲ့ရခိုင်ပြည်နယ်ရဲ့စီးရေးအခြေအနေနဲ့သက်ဆိုင်တဲ့ဆက်သွယ်မေးမြန်းမှုကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးအပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မျက်မြင်နေပြည်နယ်အမြင်အာရုံမတန်ဆွမ်းသူတွေအတွက်လိုအပ်တဲ့အထူးဖက်ရှင်လိုင်းအယူဆအသစ်တစ်ခုကိုကင်ညာအဝတ်အထည်ကုမ္ပဏီတစ်ခုကဖန်တီးလိုက်ပါတယ်စိတ်ဓာတ်မြင့်တင်ပေးတဲ့စကားရက်ကိုမျက်မြင်သင်္ကေတဖက်ဆာနဲ့အဝတ်အထည်တစ်ခုချင်းစီအပေါ်မှာချုပ်လုပ်ပေးထားတာဖြစ်ပါတယ် AP သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သင်္ကေတစုစည်းတင်ပြထားပါတယ်ခင်ဗျာ
အခုဒီဆွေးနွေးမေးမြန်းခန်းကတော့ဒီအဓိကဒီအရခတတော် AE ရဲ့2025စီးရီးအလားလာပေါ့သူကဒီ2025ထဲမှာဆက်ပြီးတော့တိုက်ပွဲတွေတော့ဆက်ဖော်ဆောင်နေတယ်ဒီရခိုင်မှာဆိုရင်စစ်တွေနဲ့ကြောက်ဖြူအဓိကဂျန်နယ်လို့ပြောလို့ရတာပေါ့နော်ဒါပေမဲ့ဒီပိုင်းထဲမှာပဲနိုင်ငံရေးဆွေးနွေး
ဖက်ရှင်လောကမှာမျက်မမြင်တွေနဲ့မြင်အာရုံမတန်ဆွမ်းသူတွေအတွက်ထည့်သွင်းစဉ်းစားပေးတာမျိုးကရှာပါလာတဲ့အခြေအနေမှာနိုင်ရိုဘီကကုမ္ပဏီတစ်ခုကတော့ဒီကိစ္စကိုပြောင်းလဲဖို့ရည်ရွယ်လှုပ်ဆောင်လိုက်ပါတယ်။သူတို့ရဲ့စားသုံးသူတွေကိုမျက်မမြင်ဖတ်စာလက်ဖတ်စာနဲ့ဓာတ်ရိုက်ဆက်သွယ်နိုင်တဲ့အထူးအဝတ်အစားမျိုးစုံကိုဒီကုမ္ပဏီကဖန်တီးထားတာဖြစ်ပါတယ်။ Hizi Studios ကပစ္စည်းတစ်ခုချင်းစီမှာဆိုရင်အထည်စားပေါ်မှာအထူးသတင်းစကားကိုချုပ်လုပ်ဖန်တီးထားတာဖြစ်ပါတယ်။Angela Wajiku တည်ထောင်ထားတဲ့ဒီကုမ္ပဏီကထိတွေ့မှုကနေသိရှိနိုင်မဲ့ဒီဇိုင်းတွေကိုထုတ်လုပ်ဖို့ရည်ရွယ်တာဖြစ်ပါတယ
် Hisi Studio is an inclusive lifestyle
ကျွန်တော်ရဲ့အဝတ်အစားတွေမှာအမြင့်အာရုံမတန်ဆွမ်းသူတွေအတွက်ကိုထည့်သွင်းနိုင်ဖို့ပြန်သုံးသပ်ပြီးသူတို့ရဲ့လိုအပ်ချက်နဲ့ကန့်ညီတဲ့အဝတ်ထည်တွေကိုကျွန်တော်တို့ဖန်တီးတာဖြစ်ပါတယ်ဘယ်လိုဖန်တီးသလဲဆိုရင်တော့ကျွန်တော်တို့အဝတ်ထည်တွေပေါ်မှာလက်ဖက်စာလို့ခေါ်တဲ့မျက်မမြင်ဖက်စာတွေထည့်သွင်းထားပါတယ်ထိတွေ့မှုကနေသိရှိနိုင်မဲ့ မျက်မမြင်ဖတ်စာကိုရိုက်နှိပ်ပါတယ်တချို့စာကြောင်းတွေမှာဆိုရင်ကျမတို့မျက်စိနဲ့မမြင်ရတဲ့အခါကျမတို့နှလုံးသားနဲ့ပိုးပြီးခံစားနိုင်တယ်ဆိုတဲ့စာတမ်းမျိုးလည်းပါပါတယ်ဒီလိုစာကြောင်းတွေဟာဆိုရင်ကျမတို့အဝိထယ်တွေကိုဝစ်စင်တဲ့သူတွေအားလုံးအမြင်အာရုံကောင်းမွန်သူတွေရောအမြင်အာရုံမတန်ဆွမ်းသူတွေရောအားလုံးခြုံငုံပါဝင်ရေးဆိုတာနဲ့လိုက်ရောညီထွေဖြစ်စေပါတယ
်ကမ္ဘာတဝန်းမှာမျက်မမြင်လူဦးရေ39သန်းရှိချောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကဖော်ပြပါတယ်တခြားသောသန်း900သောလူစုကတော့အမြင်အာရုံမတန်ဆွမ်းတဲ့အခြေအနေနဲ့နေထိုင်ရသူတွေဖြစ်တယ်လို့လည်း WHO ကပြောပါတယ်ကင်ညာနိုင်ငံမှာတော့မျက်မမြင်အရေအတွက်က2,400ရှိပြီးအမြင်အာရုံရိုယွင်းပျက်စီးမတန်ဆွမ်းဖြစ်နေသူက9,000ခွဲရှိနေပါတယ်။သူတို့အားလုံးဟာနိုင်ငံရဲ့ဖက်ရှင်လုပ်ငန်းကဏ္ဍမှာလစ်လျူရှုခံထားရတာဖြစ်ပါတယ်။ Hizzy Studio ကတော့ဒီအခြေအနေကိုပြောင်းလဲနိုင်ဖို့ကြိုးစားနေပေမဲ့80လုံဆောင်ရမှာတွေကအများအပြားရှိနေပါတယ်။ Hizzy Studio တည်ထောင်သူ Angela Wanjiku ကအခုလိုပြောပါတယ်။
As a pioneering adaptive clothing brand, our biggest challenge.
အဝိစာအမှတ်စိတ်တစ်ခုကိုရှေ့ဆောင်တည်ထွင်ရတာဖြစ်လို့အကြီးဆုံးစိန်ခေါ်ချက်ကတော့အယောင်တင်ရေးဖြစ်ပါတယ်။အရင်ဦးဆုံးအနေနဲ့ကတော့ကျမတို့အဝိထည်တွေပေါ်မှာပါတဲ့အဆက်အပြောက်တွေနဲ့ပတ်သက်ပြီးကျမတို့ဖောက်တယ်တွေကိုအသိပညာပေးရမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်ခြင်းအဖြစ်ကျမတို့ဟာလည်းမတန်ဆွမ်းသူများအကျုံးဝင်ပါဝင်နိုင်တဲ့အခင်းချင်းမျိုးပေါ်ဆောင်ဖို့စီယုံဆောင်ရွက်သူလည်းဖြစ်လာနိုင်ပါတယ်။
Hizzy Studio ကပြည်တွင်းထုတ်ပစ္စည်းတွေကိုသာအသုံးပြုတာဖြစ်ပါတယ်။သူတို့ထုတ်လုပ်တဲ့ Wit Terry ကိုတော့လူမှုကွန်ရက်မီဒီယာတွေပေါ်ကနေရောင်းချသလို online ပေါ်ကလည်းရောင်းချပါတယ်။နိုင်ငံတော်မှာရှိတဲ့အယောင်ဆိုင်တွေနဲ့လုပ်ငန်းမိဖက်ဖွဲ့ဖို့လက်ရှိမှာစဉ်းစားထားပေမဲ့ရေရှည်တည်ထောင်ရေးကိုအမြဲတမ်းဦးစားပေးစဉ်းစားတယ်လို့ Hizzy Studio တည်ထောင်သူ Angela Wanjiku ကပြောပါတယ
်။ Our design process starts
ကျွန်တော်တို့သုံးတဲ့ပစ္စည်းတွေကအဓိကကတော့ကင်ညာနိုင်ငံနိုင်ရိုဘီနဲ့တီးကာမြို့တို့ကဖြစ်ပါတယ်။ကျမတို့အသုံးပြုတဲ့ပစ္စည်းက2မျိုးရှိပါတယ်။တချို့ကတော့ဈေးတွေကနေနောက်ဟောင်းဈေးတွေကနေစုဆောင်းရယူပြီးမိုးမှန်ပြုပြင်ပြီးတဲ့နောက်ကျမတို့အခုနောက်ဆုံးထုတ်တဲ့ကီမိုနိုတွေလိုမျိုးအဝတ်ထည်တွေမှာအသုံးပြုတာဖြစ်ပါတယ်
။ Juliet's Empura ကတော့ရှင့်နေတူဖြစ်ပြီးအခုတော့ Hizzy Studio ရဲ့ဖောက်တဲ့တူဖြစ်ပါတယ်။အနှစ်သာရပြည့်ဝပြီးဒီဇိုင်းလဲကောင်းတဲ့အဝတ်စားကောင်းတွေဝတ်ဆင်ရတာကိုကြိုက်တယ်လို့သူကပြောပါတယ်။သူကအမြင်အာရုံချွတ်တဲ့သူပါ။ Hizzy Studio ကအဝတ်ထယ်တွေကတော့ဝတ်ရတာကြိုက်တယ်လို့သူကပြောပါတယ်။ဘာကြောင့်လဲဆိုတော့အဝတ်ထယ်တွေအကြောင်းရှင်းပြပေးမဲ့သူမလို့တာကြောင့်လို့ပြောပါတယ်ရှင
်။ The clothes that I'm wearing, the t-shirt
especially. ဒီအမှတ်ဒီဇိုင်းဟာမျက်မမြင်တွေဒါမှမဟုတ်လေအမြင်အာရုံမတန်ဆွမ်းသူတွေအနေနဲ့သူတို့ဘယ်သူတွေလဲနောက်ပြီးတော့သူတို့ဖြစ်တည်မှုကိုကိုစားပြုတဲ့အထည်ဖက်ရှင်နဲ့အဝတ်အစားတွေကိုခံစားနိုင်စေမှာဖြစ်ပါတယ်။ဒါအပြင်ကျွန်တော်တို့ကိုယ်တိုင်ဖတ်နိုင်မဲ့စာသားတွေကိုလည်းအဝတ်အစားတွေအပေါ်မှာပါရှိပါတယ်။သိက္ခာထူးခြားကွဲပြားပါတယ်။ထိတွေ့မှုနဲ့သိရှိနိုင်တဲ့အချက်ရောနောက်ပြီးတော့မျက်မမြင်ဖတ်စာလည်းပါဝင်တာကြောင့်တီရှပ်ပေါ်ကစာကြောင်းတွေကိုဘယ်သူအကူအညီမှမပါပဲကိုဘာသာကိုဖတ်ရှုနိုင်ပါလေ
22တိုင်းအောက်တိုဘာလရဲ့ဒုတိယကြာသာပတေးနေ့ကိုကမ္ဘာအမြင်အာရုံနေ့အဖြစ်သတ်မှတ်ပြီးမျက်လုံးနဲ့အမြင်အာရုံကိုကာကွယ်ရေးအမြင်အာရုံမတန်ဆွမ်းတဲ့မျက်မမြင်ဖြစ်မှုမျက်စိနဲ့အမြင်အာရုံဆောက်ရှောက်မှုအရေးကြီးတာတွေကိုကမ္ဘာချမ်းမာရေးအဖွဲ့ကြီး WHO ကမြင့်တင်ဆောင်ရွက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့2024ခုနှစ်ကမ္ဘာအမြင်အာရုံနေ့မှာတော့ WHO ကကလေးငယ်တွေရဲ့မျက်စိချမ်းမာရေးကိုအထူးအလေးပေးပြောဆိုထားပါတယ်။ကလေးငယ်အလုံးအတွက်မျက်စိချမ်းမာရေးဆိုင်ရာဝန်ဆောင်မှုတွေဈေးတက်တက်သားသားနဲ့အလွယ်တကူရရှိနိုင်ရေးကိုအထူးပြုပြောဆိုတာဖြစ်ပါတယ်။ကလေးငယ်တွေကိုမျက်စိအဝေးမုံဖြစ်တာကနေကာကွယ်နိုင်ရေးကွန်ပျူတာတယ်လီဖုန်းကြည့်တာကိုလျှော့ချပြီးပြင်ပထွက်လှုပ်ရှားမှုတွေနဲ့ကာကွယ်နိုင်တယ်လို့သုတေသနတွေကဖော်ပြနေပြီးဒါဟာဆိုရင်မိဘတွေကလေးငယ်တွေကိုစောက်ရှောက်သူတွေနဲ့ပညာရေးဖိုင်းကပုဂ္ဂိုလ်များအနေနဲ့အနာဂတ်ကလေးငယ်တွေရဲ့အမြင်အာရုံမထိခိုက်စေရင်အကာအကွယ်ပေးဖို့အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်ဆိုတာကိုပြသနေတာဖြစ်ကြောင်း WHO ကပြောဆိုထားပါတယ်။မျက်စိနဲ့အမြင်အာရုံကိုပုံမှန်စစ်ဆေးမှုတွေကနေ
မတ်တင်ရီထိုက်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေး ကနအစမှာစပိုင်းဆိုင်ရာချိုးယင်းမှုရှိခဲ့တဲ့အတွက်သောတာရှင်တွေကိုတောင်းပန်ပါတယ်ခင်ဗျာ VOA American အတန်ကနေပြီးတော့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်မြန်မာနိုင်ငံမှာထုတ်ပြန်တဲ့ cyber လုံခြုံရေးဥပဒေဟာ online သုံးသူတွေလုံခြုံရေးထက်စိုးရိမ်ရတဲ့ဥပဒေဖြစ်နေပါသလားမရည်ရွယ်ပဲဥပဒေချိုးပေါက်ရမရောက်အောင်ဘာတွေတတိထားတင်တယ်လဲဆိုတာကိုမဆုမျက်မွန်က cyber လုံခြုံရေးကျွမ်းကျင်သူနဲ့မေးမြန်းပြီးလူမှုရှုခင်းမှာတင်ပြပေးထားပါတယ်ခင်ဗျာ
နည်းပညာတွေရှေ့ပြေးပြီးတော့ဒီအရာရာ online စနစ်တွေဖြစ်နေတဲ့ခေတ်မှာ internet နည်းပညာနဲ့အချက်လက်တွေလုံခြုံစေဖို့အတွက်ကိုဒီအစိုးရတွေက cyber လုံခြုံရေးဥပဒေတွေကိုထောက်ပြန်လာကြပါတယ်နိုင်ငံရဲ့အရေးကြီးတဲ့အခြေခံစောင့်အုံတွေတဲကိုဝေရောက်ထိုးဖောက်တိုက်ခိုက်ခံရမှုငွေကြေးလိမ်လည်မှုအချက်လက်တွေခိုးယူမှုဒီအွန်လိုင်းကိုအသုံးချပြီးတော့အနိုင်ကျင့်မှုစတာတွေကနေကာကွယ်နိုင်ဖို့အတွက်ကိုဥပဒေတွေနဲ့ထိန်းချုပ်နိုင်ဖို့အတွက်ပြဋ္ဌာန်းလာကြတာပါမြန်မာနိုင်ငံမှာပြဋ္ဌာန်းလိုက်တဲ့ cyber လုံခြုံရေးဥပဒေမှာရောဘလို့အကာအကွယ်တွေပါဝင်ပါသလဲ cyber လုံခြုံရေးပိုင်းဆိုင်ရာဒီနည်းပညာတွေကိုမျှဝေနေတဲ့ cyber ဘာမားကိုတည်ထောင်သူကိုစီသူနဲ့မေးမြန်းထားပါရှင်
โอเคကျွန်တော်ဘာမှမပြောခင်မှာအရင်ဆုံးကြိုပြီးပြောချင်တာကဒီနေ့တုံ့တက်သွားမယ်အကြောင်းအရာတွေကနည်းပညာရှိတော့ကပဲပြောသွားမှာပါဘာလို့လဲဆိုတော့ကျွန်တော်ကဥပဒေပညာရှိမဟုတ်လို့ဥပဒေရေးရပါကျွမ်းကျင်တဲ့လူလည်းမဟုတ်ပါဘူးโอเคအဲ့တော့ဟုတ်တယ်ကျွန်တော်တို့တွေ့လာကတော့ဒီဥပဒေမှာဒီအန်တာချက်ရောအာနန်ချက်ရောရှိနေတာကိုကျွန်တော်တွေ့တယ်အာတာချက်ကိုပဲအရင်ပြောပါဆိုရင်တော့ကျွန်တော်၄-၅ချက်လောက်တော့ရှိတယ်လို့ပြောလို့ရပါတယ်အဲ့အရာတွေကဘာလဲဆိုတော့ပထမတစ်ချက်ကဒီဥပဒေမှာ cyber လုံခြုံမှုရှိအောင်အကောင့်တွေပေါ်ဖို့ကျွန်တော်တို့ဘ ഹു ကော်မတီနဲ့ဦးစီးကော်မတီပြီးတော့လိုအပ်တဲ့ကော်မတီတွေကိုဖွဲ့စည်းရမယ်ဆိုတဲ့အချက်တွေပါတယ်ဗျ။အဲ့လိုမျိုးသူတို့ကတကယ်ဖွဲ့နိုင်ပြီးတော့ TDA ရောက်တကယ်အလုပ်လုပ်မယ်ဆိုရင်နိုင်ငံရဲ့ cyber လုံခြုံရေးကောင်းမှုတွေဖြစ်လာနိုင်တယ်ခင်ဗျ။ဒုတိယတစ်ချက်အနေနဲ့ကမြန်မာနိုင်ငံရဲ့အရေးကြီးသတင်းချက်လက်အခြေခံအဆောက်အုံတွေကိုတက်မှတ်လိုက်တယ်ပေါ့နော်ဥပမာဘဏ်လုပ်ငန်းတွေစက်သွေးလုပ်ငန်းတွေပေါ့အဲ့ဒါတွေကိုကာကွယ်ဖို့စိုက်ဘာလုံခြုံရေးကာကွယ်ဖို့မဟာဗျူဟာကျရဲ့လက်ညွန်ချက်တွေပြဋ္ဌာန်းချက်တွေပါလာတာကိုတွေ့ရတယ်ပြီးတော့တတိယအချက်အနေနဲ့ဒီစိုက်ဘာလုံခြုံရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုစိုက်ဘာလုံခြုံရေးစံနှုန်းနဲ့စီကန်းတွေတက်မှတ်လိုက်တာကိုလည်းကျွန်တော်တွေ့ရတယ်အဲ့ဒါတွေကကောင်းတဲ့ချက်တွေပါပြီးတော့နောက်ဆုံးကျွန်တော်တို့ဒီစတုဒ္ဒအချက်ကတော့ဒီစိုက်ဘာတိုက်ခိုက်သူတွေအလွဲသုံးစားလုပ်သူတွေကိုဖော်ထုတ်အရေးယူတဲ့ပြည်တံတက်မှတ်ချက်တွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့ဒါလာရီကတော့ဒီအာတာချက်ပေါ့နော်ဒီဥပဒေအာတာချက်အာနက်ချက်ကတော့ကျွန်တော်နောက်ပိုင်းမှာအမမေကူမေးနဲ့ကျွန်တော်အာနက်ချက်လေးတွေကိုကျွန်တော်ထောက်ပြသွားပါမယ်ခင်ဗျာ
ဒီ cyber လုံခြုံရေးဥပဒေတွေကိုဒီနိုင်ငံတွေမှာပြဋ္ဌာန်းလာကြတာကခုနကစီသူပြောသွားသလိုပဲပေါ့နော်ဒီနိုင်ငံတွေမှာရှိတဲ့ဒီအရေးကြီးတဲ့အခြေခံစောင့်အုံတွေပေါ့ဥပမာအဖြစ်ဒီကာကွယ်ရေးနဲ့ဆိုင်တဲ့လုပ်ငန်းတို့ဒီပန္နာငွေကြေးနဲ့ဆိုင်တဲ့လုပ်ငန်းတို့ဒီကျန်းမာရေးနဲ့ဆိုင်တဲ့လုပ်ငန်းတွေပေါ့နိအဲ့ဒါတွေကို cyber တိုက်ခိုက်မှုမခံရအောင်လို့ဒီကာကွယ်တဲ့အနေနဲ့ဒီရွယ်ပြဋ္ဌာန်းတာပေါ့လေဆိုတော့စစ်ကောင်စီရဲ့အခုဒီ cyber ဥပဒေကရောအဲ့ဒါတွေကိုကာကွယ်ဖို့ရည်ရွယ်တယ်လို့သုံးသပ်နိုင်မလားရှင့်
အဲ့လိုမျိုးတော့ကျွန်တော်တို့မြင်တယ်သုံးတက်လို့တော့ရတယ်ဒါပေမဲ့ဒီဥပဒေကထိရောက်မှုလေးတွေရှိဖို့လိုအပ်တာကိုကျွန်တော်တို့တွေ့ရတယ်ထိရောက်မှုရှိတယ်ထိရောက်မှုလေးတွေလိုနေတယ်လို့တော့ကျွန်တော်တို့ယူဆတယ်ပေါ့လေဘာလို့လဲဆိုတော့ဒီနိုင်ငံအတွက်အရေးကြီးပါတယ်ဆိုရဲအခြေခံအဆောက်အဦတွေဖြစ်တဲ့ကျွန်တော်တို့ banner ရေးဆက်တွယ်ရေးအဲ့ဒီလုပ်ငန်းတွေကို cyber လုံခြုံရေးနဲ့ပတ်သက်ပြီးတော့ထိတိကျောက်မလုံဆောင်မှုဆိုရင်အရေးယူခြင်းဆိုင်ရာစီကံချက်တွေတင်းကျပ်မှုတွေပါမနေရအောင်ကျွန်တော်တွေ့ရတယ်။ဟိုအလွယ်ဆုံးဖြစ်တဲ့အယိုးရှင်းဆုံးဖြစ်တဲ့အဲ့ဒီအဖွဲ့အစည်းတွေမှာစိုက်ဘာလုံခြုံရေးကျိုးပေါက်သွားတယ်။စိုက်ဘာလုံခြုံမှုကိုကျွန်တော်တိုက်ခိုက်ခံရလို့ရှိရင်တက်ဆိုင်တဲ့အဖွဲ့အစည်းတွေကိုတည်င်းပို့ရမယ်၊တည်င်းထုတ်ပြန်ရမယ်ဆိုတဲ့စီကံတက်မှတ်ချက်တွေပါမနေခင်ဗျာ။စိုက်ဘာလုံခြုံရေးဆိုတာစိုက်ဘာတိုက်ခိုက်သူတွေဖျက်ဆီးသူတွေကိုအရေးယူပြစ်ဒဏ်ပေးရုံနဲ့တော့ကျွန်တော်တို့ကလုံခြုံသွားတော့မဟုတ်ဘူးအဲ့ဒီအဖွဲ့အစည်းတွေကကျွန်တော်စိုက်ဘာလုံခြုံရေးတွေကိုစနစ်တကျနဲ့လှုပ်ဆောင်သွားဖို့လိုတယ်တကယ်လို့မလှုပ်ဆောင်ဘူးဆိုရင်အရေးယူနိုင်တဲ့ဥပဒေတွေကျွန်တော်ကရှိတယ်နဲ့အဲ့တော့ဒီဥပဒေမှာကျွန်တော်ကဒီအဲ့ဒီအဖွဲ့အစည်းတွေကိုစိုက်ဘာလုံခြုံရေးနဲ့ပတ်သက်ပြီးတော့စနစ်တကျမလှုပ်ဆောင်ဘူးဆိုရင်အရေးယူနိုင်တဲ့ဥပဒေထည့်တဲ့နယ်လို့ကျွန်တော်ကပြောရပါဘောเนาะကျွန်တော်တို့ကပြောပါဘောနိုင်ငံတကာမှာလည်းအဲ့လိုပဲသွားတယ်ဗျအဲ့ကြမှာကျွန်တော်တို့ကဒီအဖွဲ့အစည်းတွေကဒီဥပဒေကိုလိုက်နာမှုရှိပြီးတော့စိုက်ဘာလုံခြုံရေးကိုမဖြစ်မနေလှုပ်ဆောင်ပါဘောเนาะပြီးတော့နောက်တစ်ခုကဒီလိုမျိုးတွေလုပ်သွားမယ်ဆိုရင်ကျွန်တော်တို့ကစိုက်ဘာရာဇဝတ်မှုတွေနဲ့တိုက်ခိုက်မှုတွေကိုအတိုင်းအတာတစ်ခုတည်းတော့အသေးချရော့ချသွားစေနိုင်တယ်ခင်ဗျ
နောက်တစ်ခုကဒီ cyber တိုက်ခိုက်မှုအကြောင်းပေါ့နော်ပြောမယ်ဆိုရင်ဒီမြန်မာနိုင်ငံနဲ့ဟိုပတ်သက်နေတာကဒီ online ပေါ်မှာငွေလေနေတဲ့ကိစ္စတို့ဒီ online လောင်းကစားကိစ္စတို့ဖြစ်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအခြေစိုက်တဲ့ဒီရာဇဝတ်ခိုင်းနေရဲ့ဒီခုနပြောတဲ့ဒီ online ငွေလိုက်မှုတွေကနိုင်ငံတကာပြဿနာအထိဖြစ်နေပြီဆိုပြီးတော့မှထောက်ပြမှုတွေလည်းရှိနေတယ်ပေါ့လေဆိုတော့အဲ့ဒါတွေကိုရောဒီတိတိကျကျနှိမ်နှင်းနိုင်ဖို့အတွက်ကိုဒီဥပဒေထဲမှာထည့်ထားတာတွေ့ရပါရှင့်
ဒီမိကွန်ကျွန်တော်တူတူပဲဖြေရမှာဆိုရင်ဟုတ်ကဲ့အနေထားတစ်ခုတော့တွေ့ရတယ်ခင်ဗျဟုတ်ကဲ့အနေထားတစ်ခုအထိပဲပေါ့နော်တကယ်တော့ဥပဒေတစ်ခုတည်းနဲ့မလုံလောက်ပါဘူးကျွန်တော်နောက်ပိုင်းမှာဒီစီကန်တက်မှတ်ချက်တွေကျွန်တော်စံနှုန်းတွေကိုကျွန်တော်တက်မှတ်ပြီးတော့ဒါတွေကိုတကယ်လုံဆောင်ဖို့အတွက်ကျွန်တော် enforcement တွေလုပ်ဆရာရအများကြီးရှိပါတယ်အဲ့ဒီချက်တွေကိုကျွန်တော်တို့မတွေ့ရပါဘူးဒါပေမဲ့အရေးယူတာတွေပြည်တံချမှတ်တာတွေကိုတော့တွေ့ရပါတယ်အဲ့လိုမျိုးအရေးယူတဲ့ပြည်တံချမှတ်တဲ့ဆိုရင်ဘာပြောဒီရာဇဝတ်မှုကတော့အတိုင်းအတာတစ်ခုတည်းရောယော့သွားပါတယ်ဒါပေမဲ့အဲ့လောက်နဲ့တော့ကျွန်တော်မလုံလောက်ပါဘူးခင်ဗျာ
နောက်တစ်ခုကမြန်မာနိုင်ငံမှာပြဋ္ဌာန်းလိုက်တဲ့ cyber လုံခြုံရေးဥပဒေကဒီ cyber တိုက်ခိုက်မှုတွေကိုကာကွယ်ဖို့ချက်ကိုဒီ digital platform သုံးတဲ့သူတွေနောက် online သုံးတဲ့သူတွေပေါ့လေအဲ့ဒါတွေကိုထိန်းချုပ်ဖို့နောက်ဒီ lawyer ဆွဲပြီးတော့မှအရေးယူနိုင်ဖို့အတွက်ကိုပြဋ္ဌာန်းတာဖြစ်တယ်ဆိုပြီးတော့ထောက်ပြဝေဖန်မှုတွေလည်းရှိတယ်လေဆိုတော့ cyber လုံခြုံရေးပိုင်းကျွမ်းကျင်သူတယောက်အနေနဲ့ရောအဲ့ဒါကိုဘယ်လိုမြင်လဲရှင့
်တကယ်တော့ဥပဒေကကျင့်သုံးတဲ့လူပေါ်ပါပဲမူတည်ပါတယ်ဒီဥပဒေရောက်တကယ်တော့ကျွန်တော်ချန်ပီယံအဖြစ်ပြောမယ်ဆိုရင်တော့ကောင်းတဲ့ချက်တွေပါပါတယ်ဒါပေမဲ့ဥပဒေကိုမမှန်ကန်ကန်ကျင့်သုံးမယ်ဆိုရင်တော့ဒီကောင်းတယ်လို့ဆိုရမှာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘူးဆိုရင်တော့ဒါဆိုးရဘက်ကိုရောက်သွားမှာပေါ့
နောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာ online သုံးကြသူတွေများတယ်ပေါ့လေဆိုတော့သူတို့အနေနဲ့ဟိုမရည်ရွယ်ပဲနဲ့ပေါ့နော်အခုဒီ cyber ဥပဒေကိုချိုးဖောက်တာမျိုးမဖြစ်အောင်ကိုဘာတွေသတိထားသင့်တယ်လို့ပြောနိုင်မလဲရှင့်
အော်ကျွန်တော်အစပြောခဲ့သလိုပဲပေါ့နော်ကျွန်တော်ကဥပဒေပညာရှင်မဟုတ်ဘူးကျွန်တော်နီးပညာရှင်ပေါ့နော်အဲ့တော့ကျွန်တော်နီးပညာရှင်ပေါင်းကပဲကျွန်တော်အကြံပေးချင်တာဆိုရင်တော့ဒီဥပဒေမှာပါတဲ့အချက်လက်လေးတွေကိုကျွန်တော်တို့ကတတ်နိုင်သမျှပေါ့နော်ကိုတတ်နိုင်သမျှကျွန်တော်ကနားလည်အောင်ကျွန်တော်ကလုပ်တင်တယ်အဲ့ထဲမှာပါလာတဲ့အကြောင်းအရာတွေဆောင်ရွက်ရှောင်ရွက်တွေကိုတတ်နိုင်သမျှနားလည်ပြီးတော့ကျွန်တော်တို့ဒီ online မှာမျှဝေမယ်ဆိုရင်တော့တတ်နိုင်ဆုံးတော့ကျွန်တော်တို့ကဥပဒေနဲ့လုပ်ကင်းမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဟုတ်ကဲ့ပါ
cyber လုံခြုံရေးပိုင်းကျွမ်းကျင်သူကိုစီတူပါရှင် online အသုံးပြုသူတွေအနေနဲ့ cyber တိုက်ခိုက်မှုမခံရအောင်တတိထားကာကွယ်ဖို့အခုခေတ်မှာပို့ပြီးတော့လိုအပ်လာသလိုမြန်မာနိုင်ငံမှာဆိုရင်တော့ဒီ cyber လုံခြုံရေးဥပဒေချိုးဖောက်ရမရအောင်တတိထားဖို့ကလည်းအရေးကြီးမယ်ထင်ပါရှင်ကျွန်မစုမြတ်မော်ပ
ါမစုမြတ်မော်စီစဉ်တင်ဆက်တဲ့အပတ်စဉ်လူမှုရှုခင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါ VOA American အသံကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့တက်တန့်အောင်သတင်းလောအစီအစဉ်ကိုတင်ပြပေးပါမယ်ကမ္ဘာကျော်အဆိုတော်ကြီး Ross Stewart အသက်80ပြည့်သွားပါပြီ American Man Miss America တရဖူကိုတော့ Alabama ပြည်နယ်ကသူနာပြုကျောင်းသူလေးစုခူးသွားပါတယ်ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွားထွားတွေကိုဒီသတင်းပတ်တက်တန့်အောင်သတင်းလောအစီအစဉ်မှာမအေးသနာကျော်ကစူးစင်းတင်ဆက်ပေးထားပါတယ်ခင်ဗျာ
ပရိသတ်ဂီတလောကမှာအထူးအောင်မြင်တဲ့အဆိုတော်ကြီး Ross Stewart ဇန်နဝါရီလ10ရက်နေ့မှာပဲအသက်80ပြည့်မြောက်သွားပါပြီ1945ခုနှစ်မှာလန်ဒန်မြို့ Holgate မှာမွေးဖွားခဲ့ပြီးတော့ Steam Packet နဲ့ Shotgun Express GY နေမှာဂီတခီစတင်ခဲ့ပါတယ်1968ခုနှစ်မှာဂီတဆရာ Jack Beck နဲ့ Ronnie Wood တို့ရဲ့ The Jeff Beck Group မှာပါဝင်ခဲ့ပြီးတော့သူနာမည်ကြီးလာတာပါAlbum နှစ်ချက်ထွက်ပြီးတဲ့နောက်မှာ1969ခုနှစ်မှာအဖွဲ့ကွဲသွားပြီ The Faces အဖွဲ့နဲ့အတူတချင်တွေဆိုရင်လည်းဒီကိုရောလဲစတင်ခဲ့ပါတယ် Maggie May နဲ့ Reasons to Believe တချင်တွေပါဝင်တဲ့ Every Picture Tells a Story ဒီ Album နဲ့1981ခုနှစ်မှာထိပ်တန်းအဆိုတော်ဖြစ်သွားခဲ့ပါတယ် Sailing Do You Think I'm Sexy Tonight's the Night Have I Told You Lately ဆိုတဲ့တချင်တွေနဲ့အောင်မြင်မှုအထူးရခဲ့တာပါ1994ခုနှစ်မှာတော့ Rock and Roll Hall of Fameမတ်ကြောင်ဝင်ခဲ့ပြီးတော့2005ခုနှစ်မှာ Grammy ဂီတာဆု2006ခုနှစ်မှာတော့သူကောင်းပြုခံခဲ့ရပါတယ်ရှင် About that time American ပြည်အောင်စုအလှမယ်ပြိုင်ပွဲမှာ Alabama ပြည်နယ်ကိုစားပြုရှင်ပိုင်တဲ့ Abby Stoker ကတရဖူရသွားပြီးတော့ Miss America 2025အတွက် American မဲ့ဖြစ်သွားပါတယ် Florida ပြည်နယ် Orlando မြို့က Walt Disney ပြည်ဆက်ရုံမှာကျင်းပခဲ့တဲ့အလှမယ်ပြိုင်ပွဲရဲ့နောက်ဆုံးအဆင့်အထိရောက်ခဲ့ပြီးတော့ January 5ရက်နေ့တနင်္ဂနွေညမှာသူတရဖူရသွားတာဖြစ်ပါတယ်ဆိုရရှိတော့အထူးစိတ်လှုပ်ရှားပြီးတော့မျက်ရည်နဲ့အေဘီကတရပူဆောင်းပြီးတော့အလှမယ်တွေထုံစံစင်မော်ကလည်းလှမ်းပြီးတော့လက်ဝေရနှုတ်ဆက်တော့ပြိသက်တွေနဲ့တခြားအလှမယ်တွေသူကဝိုင်းပြီးတော့အားပေးခဲ့ကြတာပါဒီစုကိုရရှိလို့သူကပညာတော်သင်စုဒေါ်လာ5000လေးရမှာဖြစ်ပါတယ်အသက်22နှစ်အရွယ်အေဘီစတော့ခါက ဒုတိယဆုရာ Texas မှာ NLT Addo Yobo ကိုနိုင်သွားတာဖြစ်ပါတယ်။ Tennessee, Florida နဲ့ Ohio ပြည်နယ်အလှအမေတွေကပြိုင်ပွဲနောက်ဆုံးအဆင့်ထိတက်လှမ်းနိုင်ကြတာပါ။ပြိုင်ပွဲကိုတော့ဆုရရှိတဲ့သူရောတခြားပြိုင်မဲ့အလှအမေတွေရောထွေးပွေ့ဝိုင်းဖက်ပြီးတော့နှုတ်ဆက်ရင်းနဲ့လှလှပပအဆုံးသတ်ခဲ့ပါတယ်။ American မဲ့အဖြစ်နဲ့ရွေးခန့်ရတဲ့ Abby Stocker ကအော်ဘန်တက်ကတူမှာသူနာပြုပညာဘာသာရပ်သင်ယူနေတာဖြစ်ပါတယ်။သူရှင်ပြိုင်တဲ့ Miss America American အလှမယ်ပြိုင်ပွဲကိုတော့ Miss America YouTube ရုပ်သံလိုင်းကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပြသသွားပါတယ်။ American ပြောင်းစုမှာသမ္မတဘိုင်ဒန်အစိုးရတက်တန်းကုံဆုံးချိန်နာရောက်တော့အကန့်အသတ်ထားလှုပ်ဆောင်တဲ့ရင်းချင်းမှုဖလဲရေးအစီအစဉ်ရဘဲလေးအကောက်ပွဲတော်တစ်ခုကျင်းပသွားပါတယ်။အဘနာမြို့တော်မှာဒုတိယကြိမ် Belly Beyond Borders BBB Belly အကပွဲတော်ကို American နဲ့ Cuba ကအကဖွဲ့တွေပေါင်းပြီးတော့ဇန်နဝါရီလ9ရက်နေ့အင်္ဂါနေ့မှာစတင်ဖွင့်လှစ်ခဲ့တာပါ7ရက်နေ့အထိကျင်းပခဲ့တဲ့ဒီပွဲမှာတော့ Cuba နိုင်ငံရဲ့နာမည်အကျော်ဆုံးအကဖွဲ့ဖြစ်တဲ့ Liz Alfonso Dance Cuba နဲ့ American ပြည်အောင်စုက Rocky Mountain Belly Theater တို့ပါဝင်ပြီးတော့တင်ဆက်ပါတယ်ကမ္ဘာကျော် American ဆိုတော်တွေဖြစ်တဲ့ Michael Jackson နဲ့ Madonna တို့အတွက်ကောက်ွယ်ဇံတွေဖန်တီးပေးခဲ့တဲ့နမေကျော် American အကပညာရှင် Vincent Peterson က Cuba အကနမေကျော်တွေအတွက် Michael Jackson ရဲ့ Thriller တစ်ချက်ကိုပြန်ပြီးတော့ဖန်တီးပြီးသင်တန်းပေးခဲ့ပါတယ်။ Cuba, Brazil, American, Italy, Panama, Mexico နဲ့ Romania ကအကအမှုပညာရှင်တွေကနိုင်ငံတကာအကတွေပေါင်းဆက်ပြီးတော့ဖျော်ဖြေခဲ့ကြတာပါ။အကဆိုတာအလုံးနားလည်နိုင်တဲ့ကမ္ဘာဘာသာစကားပါ။နိုင်ငံတွေအတွက်ပေါင်းကူဖြစ်ပါတယ်လို့ Peterson ကပြောပါတယ်။ American အကပညာရှင် Sherlyn Gary တည်ထောင်တဲ့Belly Beyond Borders ဟာကမ္ဘာတဝန်းကအကပညာရှင်တွေကိုစုစည်းပြီးတော့အကအမျိုးအစားအမျိုးမျိုးတွေပြိုင်ပွဲတွေဆွေးနွေးပွဲတွေနဲ့ဖျော်ဖြေပွဲတွေစီစဉ်ပေးတဲ့အစီအမံတစ်ခုဖြစ်ပါတယ် Belly မှာအကအတွက်ဆိုရင်တော့ Cuba ကအထူးခြားဆုံးနိုင်ငံပါပဲကျမတို့အားလုံး Russia နဲ့ British Belly ပညာရေးတွေလေ့လာခဲ့ပေမဲ့လည်း Cuba မှာကတခြားနိုင်ငံတွေမှာမတွေ့ရတဲ့ယောက်ျားဆန်တဲ့စွမ်းအားတစ်မျိုးရှိနေပါတယ်အဲ့ဒါကသူ့ရဲ့စွမ်းအားပါလို့Belly Beyond Borders Director Sherlyn Gary ကပြောပါတယ်။ပွဲတော်ဖွင့်ပွဲနေ့တုန်းကတော့ Havana Shehaw မြို့ပိုင်းကလန်ဒန်မှာလူတွေအများကြီးနဲ့ Michael Jackson ရဲ့ Thriller အကပြပွဲလုပ်ခဲ့ပြီးတော့ Cuba Salsa အကနဲ့အဆုံးသတ်ခဲ့တာပါ။ Cuba နိုင်ငံဟာသူ့ရဲ့ရိုးရာ Belly အကအဖွဲ့နဲ့ကမ္ဘာကျော်ပေမဲ့လည်းတခြားခေတ်ပေါ်အက Spain ကနဲ့ရိုးရာအကအဖွဲ့တွေလည်းအများပြားရှိပါသေးတယ်။
မိုင်းတနာရောစီစဉ်တင်ဆက်တဲ့တက်တန်အောင်တည်တင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA American အသံရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့ VOA ကိုတော်တာရှင်တွေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့လူမှုကွန်ရက်စာမျက်နှာတွေကနေလည်းလာရောက်ဆက်သွယ်နိုင်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့တည်တင်းချုပ်ချုပ်ကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ခင်ဗျာ
ဣသရေလနဲ့ဟာမတ်အကြားအပြစ်ခတ်ရစေးရေးသဘောတူညီချက်ရနိုင်မှုကြိုးပမ်းနေကြတဲ့စစ်ဆန်ညီနိုင်မှုတွေမနေ့ညကအပြစ်ခတ်ရစေးရေးကိုဥတီတဲ့သဘောတူညီချက်ရခဲ့ကြတယ်လို့ဒီဆွေးနွေးမှုနဲ့နှိစက်တဲ့သူတွေကဒီကနေ့ဇန်နဝါရီလ23ရက်နေ့မှာပြောပါတယ်အမေရိကန်အီဂျစ်ကာတာနိုင်ငံတို့ကကြားဝင်ဆောင်ရွက်ပေးနေတဲ့ဒီစစ်ဆန်ညီနိုင်မှုတွေဟာလှပေါင်းများစွာကြာလာတဲ့အထိတိုးတက်မှုတစ်စုံတစ်ရာမရရှိဘဲဖြစ်နေကြရကမကြာခင်အမေရိကန်မှာအစိုးရအသည့်အပြောင်းအလဲဖြစ်လာကနေမှသဘောတူညီမှုရနိုင်ဖို့အရှိန်မြင့်ဆောင်ရွက်လာကြတဲ့အတွက်အခုလိုတိုးတက်မှုရရှိလာတာဖြစ်ပါတယ်လေတိုင်တော့မြင့်လာနိုင်ခြေရှိတယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားတဲ့အတွက်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလိစ်မြို့အနီးဝန်းကျင်မှာလောင်ကျွမ်းနေတဲ့တော်မီတွေကိုထိန်းချုပ်ဖို့မိသားသမားတွေဟာဒီကနေ့ဇန်နဝါရီလ23ရက်နေ့မှာကြိုးပမ်းနေကြပါတယ်။မနေ့ပြန်အင်္ဂါနေ့မှာလေတိုက်နှုန်းအမြင့်ဆုံးအခြေအနေကိုရောက်လာနိုင်ပြီးတနာရီကိုကီလိုမီတာ80ကနေ130အထိတက်ခတ်နိုင်တယ်လို့အမျိုးသားမိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းကအွန်လိုင်းငွေကြေးလည်လည်မှုလုပ်ငန်းတွေမှာနိုင်ငံပေါင်း22နိုင်ငံကလူပေါင်း6000ကျော်လောက်ထိန်းသိမ်းခံရပြီးအာဓမ္မခိုင်းစေခံရတဲ့အကြောင်းလူကုန်ကူးမှုတက်ဖြတ်ရေးအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကထိုင်းလူခွင့်ရေးကော်မရှင်ကိုတင်ပြခဲ့ကြပါတယ်လူကုန်ကူးခံရသူများကိုညီကာကွယ်ရေးအရာဖက်အဖွဲ့အစည်းကွန်ရက်နဲ့နိုင်ငံကိုယ်နိုင်ငံကကိုယ်စားလှယ်တွေပြီးခဲ့တဲ့တောက်ချာနေ့ကထိုင်းမျိုးသားလူခွင့်ရေးကော်မရှင်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းကြားဖြန့်အွန်လိုင်းလိန်လည်တဲ့လုပ်ငန်းတွေမှာမတရားအလုပ်ခိုင်းစေခံရသူတွေကိုကယ်တင်ဖို့တင်ပြခဲ့ကြတာကိုထိုင်းနိုင်ငံထုတ် The Nation သတင်းစာမှာရေးသားပါတယ်ခင်ဗျာ
မြန်မာနိုင်ငံအပါအဝင်ရှစ်တောင်အာရှနိုင်ငံတွေမှာတရားမဝင်လုပ်ငန်းတွေလုပ်ကိုင်ရင်နေရာပြန်မရောက်သေးတဲ့ဟောင်ကောင်ဒေသခံတွေကိုရှာဖွေဖို့ဟောင်ကောင်လုံခြုံရေးဘူရိုကထိုင်းနိုင်ငံကိုအထူးတပ်ဖွဲ့တစ်ဖွဲ့ဆင်လွှတ်ထားတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်ခင်ဗျာ
ဒီကနေ့အတွက်နောက်ဆုံးရရှိလာတဲ့သတင်းချုပ်ကိုအကျဉ်းချုပ်ကိုကိုဇော်ဝင်းလင်ကတင်ပြပေးခဲ့တာပါတင်းနာနေအတွက်အစီအစဉ်တင်ဆက်မှုတွေမကြာခင်ပြီးဆုံးတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမခင်လေးဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့အင်ဒရူးဝီလီယံနဲ့ရောဘတ်ဘေးစတိုပဲဖြစ်ပါတယ်ကျွန်တော်ကတော့စံကျော်ပါ VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျတော်တာရှင်တွေအနေနဲ့အလုံးဘေးဘရာအနေနဲ့ခက်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာThis program has come